Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ28ရက်စနေနေ့ညပိုင်း view မြန်မာပိုင်းစီစဉ်တွေကိုည9:30ထိ American ပြည်အောင်စုမြို့တော် Washington DC ကနေ line to meter 24 25 32နဲ့58တို့ကနေတိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီဗန်စမာဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညပိုင်းသတင်းတွေကိုနားလောင်နေအတူကြည်ညာပေးသွားမှာဖြစ်ပါတယ်။ American သမ္မတဒေါ်နယ်ထရမ့်ကဆီးရီးယားနိုင်ငံကဒုက္ခသည်တွေ American ပြည်ထောင်စုတွေဝင်ရောက်မလာနိုင်အောင်တားဆီးတဲ့သမ္မတအမိတ်နှစ်ရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ Britain ဝန်ကြီးချုပ် Theresa May ဟာတူရကီသမ္မတအာဒိုဝါနဲ့တူရကီနိုင်ငံမြို့တော် Ankara မှာတွေ့ဆုံပြီးတော့နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့ရောင်ပြုံးနျူကလ িয়ার စက်ရုံမှာရှိတဲ့ Plutonium ဓာတ်ပေါင်းပုံကနျူကလ িয়ার အစီအစဉ်တွေကိုပြန်ပြီးတော့စာကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার ရေးစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနားဆင်ကြမှာကမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်ဖို့အခြေခံအဆောက်အဦတွေပိုကောင်းအောင်လုပ်ဖို့လိုတဲ့အကြောင်းနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေနဲ့လူဝင်မှုဥပဒေတချို့ကိုပြောင်းဖို့လဲလိုလိမ့်မယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
သူတို့တောင်းဆိုချက်တွေကတော့အခြေခံအဆောက်အဦပေါ့ဒီဥစ္စာတွေအမှတ်ဆက်တွေရေးရဲ energy ပေါ့နော်ဆက်စစ်ရရှိဖို့ရဲ
မြန်မာနိုင်ငံဆက်မှုလုပ်မှုကုန်တယ်များအဖွဲ့ချုပ် UMFCCI ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင်မြန်မာတခွင်စီစဉ်တဲ့သတင်းတော့မဆူစတာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါ။
အမေရိကန်နိုင်ငံရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်တဲ့အနေနဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်တာကိုအချိန်ကန့်သတ်မရှိတားမြစ်လိုက်တဲ့သမ္မတအမိတ်နှစ်ရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုပြည်ပကျန်းဖတ်သမားတွေဝင်ရောက်မှုမှာကာကွယ်သည့်ဥတွေလို့ခေါ်တဲ့ဒီသမ္မတရဲ့အမိတ်ထဲမှာကျန်းဖတ်သမား NDRD နဲ့ပတ်သက်ပြီးတော့စိုးရင်ရတဲ့နိုင်ငံတွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ဖို့နဲ့ပြည်ဝင်ခွင့်နဲ့ပတ်သက်တဲ့တခြားအကျိုးခံစားခွင့်တွေပိတ်ပင်ဖို့ကိုပြောထားပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တွေနဲ့ရှေ့ပြောင်းခြေချနေထိုင်သူတွေဟာအရင်ဘယ်တော့မှမနဲ့မတူလောက်အောင်ကူညီတွေလိုအပ်နေပြီးတော့အမေရိကန်ရဲ့ရှေ့ပြောင်းခြေချနေထိုင်မှုအစီအစဉ်တွေကကမ္ဘာမှာအရေးကြီးဆုံးအစီအစဉ်တွေကတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကလက်မှတ်ထိုးပြီးနိုင်ပိုင်းအတွင်းမှာပဲကုလသမဂ္ဂအေဂျင်စီနှစ်ခုကလည်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ပဋိပက္ခတွေညမနေဆက်မှုတွေကနေထွက်ပြေးလွတ်မြောက်ကြတဲ့သူတွေအပေါ်ကာကွယ်ဆောင်ရှောက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့ခိုင်မာတဲ့ဥဆောင်မှုနဲ့နေပေါင်းများစွာရှိလာခဲ့တဲ့အစင်းလာတွေကိုဆက်ထိန်းသွားနိုင်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့နိုင်ငံတကာရှေ့ပြောင်းခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့တွေကပြောလိုက်ပါတယ်ခင်ဗျာ
American သမ္မတဒေါ်နယ်ထရမ့်ဟာကမ္ဘာကောင်းဆောင်တချို့နဲ့ဒီကနေ့တယ်လီဖုန်းဆက်စကားပြောဆိုဖို့ရှိပါတယ်။ဒီထဲမှာရွေးကောက်ပွဲပြီးပထမဆုံးတွေ့ဖို့စီစဉ်ထားခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေလည်းပါဝင်ပါတယ်။ Pacific ရေဝန်နိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ကြောင်း Mr. Trump လက်မှတ်ရေးထိုးလိုက်ပြီးရက်ပိုင်းအကြာမှာအခုလိုတယ်လီဆုံးဖုန်းဆက်ပြောဆိုကြမှာပါ။ကမ္ဘာစီးပွားရေးလေပတ်မှုရဲ့40ရာခိုင်နှုန်းလောက်ရှိတဲ့ TPP ထဲမှာဂျပန်နိုင်ငံအပါအဝင် Pacific ရေဝန်ကတခြား10နိုင်ငံလည်းပါဝင်ပါတယ်။ရှင်ဇိုအာဘေဟာသမရဟောင်းဥပမာလိုပဲ TPP ကိုအထူးထောက်ခံသူဖြစ်ပါတယ်။ Mr. Abe ပြီးရင်ဂျာမန်ဝန်ကြီးချုပ် Angela Merkel နဲ့စကားပြောဖို့စီစဉ်ထားပါတယ်။ဝန်ကြီးချုပ် Merkel ဟာ Syria ဒုက္ခသည်တွေကိုသူ့နိုင်ငံတွင်ဝင်ရောက်ခွင့်ပေးထားလို့ဒီကိစ္စမှာဝေဖန်သူတွေရှိသလိုထောက်ခံသူတွေလည်းရှိပါတယ်။ Donald Trump ကတော့ Syria ဒုက္ခသည်တွေကို American နိုင်ငံတွင်ဝင်ရောက်ခွင့်အချိန်အကန့်အသတ်မရှိပေးပေမဲ့ Executive Order လို့ခေါ်တဲ့သမ္မတအမိန့်ကိုတောက်ကြနေမှာလက်မှတ်ရေးထိုးလိုက်တာပါ။ဒါအပြင် Russia သမ္မတ Vladimir Putin နဲ့လည်း Trump တို့တယ်လီဖုန်းဆက်စကားပြောဆိုဖို့ရှိပါတယ်။ဒါဟာ Donald Trump ရဲ့သမ္မတကြမ်းကြိမ်ပွဲအပြီး Russia သမ္မတနဲ့ပထမဆုံးဖုန်းဆက်ပြောဆိုကြမှာဖြစ်ပါတယ်အမေရိကန်ရုရှားနိုင်ငံဆက်ဆံရေးပုံမှန်ပြန်ပစ်ချင်တယ်ဆိုပြီးကောင်ဆောင်တို့ဦးတို့ပြောဆိုထားကြတာဖြစ်ပါတယ
်တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်ခဲ့ပြီးတဲ့နောက်မှာလူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းသွားဖို့ကတူရကီနိုင်ငံအတွက်အရေးကြီးတယ်လို့တူရကီသမ္မတရေဂျက်တာယီအာရိုဝါနဲ့စနေနေ့ကတွေ့ဆုံပြီးမှဗြိတိရှ်ရာဝန်ကြီးချုပ်ထရီဇာမေးကပြောလိုက်ပါတယ်တူရကီနိုင်ငံမှာရောက်ရှိနေတဲ့မစ်မေကတူရကီသမ္မတအာဒိုဝါနဲ့တွေ့ဆုံပြီးတဲ့နောက်သူတို့နှစ်ဦးပူးတွဲပြီးတော့ကြေညာချက်တစ်စောင်လည်းထုတ်ပြန်ခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဟာကုန်သွယ်ရေးကာကွယ်ရေးနဲ့အစွန်ရောက်မှုတိုက်ဖျက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာအာဒိုဝါကပြောပါတယ်။အမေရိကန်ပြည်ထောင်စုမှသမ္မတတက်ဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ဗြိတိရှ်ဝန်ကြီးချုပ်ထရီဇာမေးဟာတူရကီသမ္မတရေဂျက်တာယီအာဒိုဝါနဲ့တွေ့ဆုံမှုအတွက်တူရကီနိုင်ငံကိုစနေနေ့ကရောက်ရှိလာခဲ့တာပါ။ဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ကပထမဆုံးကြိမ်တူရကီကိုသွားရောက်တဲ့မစ်မေရဲ့ခီးစဉ်ကိုဗြိတိန်နိုင်ငံမှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဇူလိုင်လမှာတူရကီအစိုးရကသူတို့ကိုအာဏာသိမ်းဖို့ကြံစီမှုနောက်ပိုင်းအရသားတွေကိုအကြမ်းဖက်နှိမ်နင်းခဲ့တာနဲ့ပတ်သက်လို့ဗြိတိန်မှာဝေဖန်နေကြတာဖြစ်ပါတယ်ခင်ဗျာ။
6နှစ်နေပါကြဆီးရီးယားပြည်ရင်းစစ်အဆုံးသတ်မဲ့သဘောတူညီမှုတစ်ခုခုရာရခဲ့မယ်ဆိုရင်တမရဘာရှာအယ်အာဆတ်ကိုနောက်တမရတက်တန်ဆက်ခတ်ဖို့ခွင့်ပြုပေးတင်တယ်လို့ပရတိန်နိုင်ငံခြားရေးဝန်ကြီးကပြောပါရယ်အရင်တုန်းကတော့ဆီးရီးယားငြိမ်းချမ်းရေးသဘောတူညီချက်ရဲ့တစိုက်တစ်ပိုင်းအဖြစ်တမရအာဆတ်အာနာဆွန့်လွတ်ဖို့အမေရိကန်နဲ့မဟာမိတ်အနောက်နိုင်ငံတွေဘက်ကတစ်ချိန်လုံးအခိုင်အမာတောင်းဆိုလာတာပါဒါပေမဲ့လည်းနိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆင်ရဲ့မှတ်ချက်စကားဟာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်နိုင်ငံတန်နိုင်ငံဖြစ်တဲ့ပရတိန်နိုင်ငံတွင်အထူးကကြတဲ့မူဝါဒရေးရအပြောင်းလဲဖြစ်လာနိုင်တဲ့သဘောလဲဆောင်ပါတယ်။တောက်ကြနေကအင်ဖီရိုမှာပရတိန်ဝန်ကြီးချုပ်ထရီဇာမင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဆီးရီးယားအကြောင်းပြောဆိုမသွားကြပါဘူး။ဝန်ကြီးချုပ်ထရီဇာမင်းရဲ့အမေရိကန်ခီးစဉ်မှာဘော်ရစ်ဂျွန်ဆင်လိုက်ပါမလာပေမဲ့လည်းလန်ဒန်မြို့မှာလွတ်တော်အမတ်တွေနဲ့ဆီးရီးယားအရေးဆွေးနွေးခဲ့ကြတာပါ။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်ရဲ့အစိုးရတည်တက်လာပြီးနောက်ပိုင်းဆီးရီးယားပဋိပက္ခနဲ့ပတ်သက်လို့ပါဝင်ကြသူအားလုံးသူတို့ရဲ့အနေအထားကိုပြန်သုံးသပ်တင်တယ်လို့ဘော်ရစ်ဂျွန်ဆင်ကပြောဆိုသွားပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ယူကနေစနေနေ့ညဘက်နောက်ဆုံးရနိုင်ငံကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့ရောင်ပြောင်းနျူကလ িয়ার စက်ရုံမှာရှိတဲ့ပလူတိုနီယံဓာတ်ပေါင်းဘူကနျူကလ িয়ার အစီအစဉ်တွေကိုပြန်ပြီးတော့စာကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်သုတေသနအဖွဲ့ကပြောလိုက်ပါတယ်။ 38.org ဆိုတဲ့အင်တာနက်စာမျက်နှာကနေတောက်ကြနေကဓာတ်ပုံတွေထုတ်ပြန်လိုက်ပြီးတော့အဲ့ဒီမှာတော့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ပလူတိုနီယံတွေထုတ်လုပ်တဲ့နေရာမှာအသုံးပြုတဲ့သုံးပြီးသားလောင်စာကြောင်းတွေကိုတွေ့ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားဆိုရဟာဒီဓာတ်ပေါင်းဘိုကိုပြန်ဆောက်ဖို့အတွက်ပြင်ဆင်နေတယ်ဆိုတာကိုညွှန်ပြနေတယ်လို့ဆိုပါတယ်။ရောင်ပြောင်းဓာတ်ပေါင်းဘိုရဲ့ဓာတ်ပုံတွေမှာဓာတ်ပေါင်းဘိုကိုအေးခံတယ်လို့ယူဆရတဲ့ရေတွေပန်းပြီးထွက်နေတာကိုကြည်ချင်းအဖြစ်ဓာတ်ပေါင်းဘိုဟာတစ်ခါပြန်ပြီးလဲပတ်နေတယ်ဆိုတဲ့လက္ခဏာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့စောင့်ကြည့်နေတဲ့အဲ့ဒီအင်တာနက်ဆာမျက်နှာကပြောပါတယ်အဲ့ဒီအင်တာနက်ဆာမျက်နှာကိုတော့ Washington DC မှာရှိတဲ့ John Hopkins တက္ကသိုလ်ရဲ့အစိုးရနိုင်ငံကလေးလာရေးဌာနကလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ဒီဓာတ်ပေါင်းဘိုဟာအတန်အသင့်ကြီးမားတဲ့အားနဲ့လဲပတ်တာဖြစ်နိုင်ပေမဲ့နောက်ထပ်သတင်းအချက်လက်တွေမရဘဲနဲ့တော့ဒီဓာတ်ပေါင်းဘိုဟာဘလောက်အားနဲ့လဲပတ်နေတယ်ဆိုတာကိုခံမှန်းဖို့ခက်တယ်လို့သူတေတီတွေကပြောပါတယ်ခင်ဗျာ
Pacific ရဝန်ဒေတာတဝိုက်ကလူအတော်များများဟာတရုတ်နှစ်တစ်ကူပွဲတော်ကိုဒီကနေ့စနေနေ့မှာဆင်နွှဲကျင်းပကြပါရယ်။လာမယ့်နှစ်ဟာတရုတ်ရိုးရာကျက်နှစ်ဖြစ်ပါရယ်။တရုတ်နိုင်ငံမြို့တော်ပေကျင်းမှာတော့ထောင်နဲ့ချီတဲ့လူတွေဟာဘုံကျောင်းတွေမှာအမွေတိုင်တွေထွင်ပြီးပူဇော်ရင်းလာမယ့်နှစ်တစ်မှာကံကောင်းပြီးကျမဖို့ဝတ်ပြုဆုတောင်းကြပါရယ်။ပေကျင်းမြို့တော်မြို့ခံတချို့ကတော့လွန်ခဲ့တဲ့14ရာစုအစပိုင်းမှာနှစ်ပေါင်း200ကျော်အုပ်ဆိုးခဲ့တဲ့မင်းမင်းဆက်ကတရှိခဲ့တဲ့ခေါင်းလောင်းကိုထိုးဖို့ဗဒါချူပန်းချံကိုတွားရောက်ကြပါတယ်တရုတ်နိုင်ငံအရှေ့မြောက်ရက်ကဂျင်လင်းပြည်နယ်မှာတော့ရန်ကုန်ရိုးရာအကနယ်နေတဲ့ကိုကြိုဆိုခဲ့တာပါတောင်ကိုရီးယားနိုင်ငံကဂျင်မင်ကအရမှာလဲလူနာလို့ခေါ်တဲ့နေတဲ့ကိုကာလာကိုဆယ်စုနှစ်တွင်နဲ့ချီကွဲကွာတွားခဲ့တဲ့မိသားစုဝင်တွေကိုအောက်မေ့တဲ့ကာလာအဖြစ်သတ်မှတ်ထားပါတယ်ရိုးရာဒလိအရာအကြီးဆုံးသားကဆမ်မုံတွေတစ်သီးတွေနဲ့ငါးတွေကိုဖျားဆင်းမှာကတ်လူပေးရတာပါကိုရီးယားစစ်ပွဲဖြစ်ပွားခဲ့ရာခဲနေတဲ့အင်ဂျင်မြစ်ပေါ်မှာလဲတက်ကြီးရွယ်အတော်များများလာရောက်ဝတ်ပြုဆုတောင်းခဲ့ကြပါတယ်
နှစ်တကူပွဲတော်တွေဆင်နွှဲနေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာမီးရှူးမီးပန်းမဖောက်ရအမိန့်ထုတ်ပြန်ထားပေမဲ့မလိုက်နာကြလို့ဒီကနေ့စနေနေ့မနက်မှာတော့လေတုညဉ့်ညမ်းမှုစိုးစိုးဝါးဝါးဖြစ်နေပြီးတော့တမျိုးလုံးမီးခိုးမြူတွေနဲ့ဆိုင်းနေပါတယ်လေထဲမှာပါဝင်တဲ့လူကိုအနေဖြစ်စေတဲ့အမုံမွားတွေဟာ၅နှစ်အတွင်းမှာဒုတိယအမြင့်ဆုံးအတိုင်းအတာကိုရောက်နေတယ်လို့ဘေကျင်းမြို့စီပင်သာယာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကပြောကြောင်းတရုတ်အစိုးရသတင်းစာကစနေနေ့မှာထုတ်ပြန်ပါတယ်တရုတ်နိုင်ငံမှာပတ်ဝန်းကျင်ညဉ့်ညမ်းမှုကိုစိုးဝါးတဲ့အခြေအနေကိုတားဆီးနိုင်အောင်လုပ်မယ်လို့ဗဟိုအစိုးရကပေးထားတဲ့ကတိရဲ့တစိမ့်တဒေသအဖြစ်နဲ့ဘေကျင်းအုပ်ချုပ်ရေးအဖွဲ့က2014ခုနှစ်ကစပြီးတော့ပတ်ဝန်းကျင်ညဉ့်ညမ်းမှုတားဆီးရေးလှုပ်ဆောင်နေတာပါလူညဉ့်ညမ်းမှုကပိုဆိုးလာကအများပြည်သူကျမကြီးထိခိုက်စေနိုင်တဲ့အဖြစ်တည်းဖြစ်လာတယ်လို့အစိုးရကပြောထားပါတယ်လမ်းမေးစည်းတဲ့ထိန်ချုပ်မှုနဲ့နှစ်တကူအချိန်တွေမှာရိုးရာမိပန်းဖောက်တာတွေကိုတားမြစ်ထားပါတယ်မိရှူမိပန်းဖောက်တာဟာလေတုညဉ့်နှံမှုကိုတိုးပွားတာဖြစ်တယ်ဆိုတော့အရိဒအဘော်ဆောင်းမကိုတော့ဒီကနေ့ပြည်သူ့နေစဉ်သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဩစတြေးလျ Open Tennis အမျိုးသမီးတဦးချင်းနောက်ဆုံး Final မှာတော့ Serena Williams ဘိုးဆွဲပြီး Grand Slam ဆုဖလာကို23ကြိမ်မြောက်ဘိုးဆွဲသွားပါရယ်။ Melbourne မြို့က Rock Lover တင်းနစ်ကွင်းကြီးမှာစနေနေ့က Serena Williams နဲ့ Venus Williams တို့အကြိမ်နဲ့ကစားခဲ့ကြရမှာ Serena က 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးဘိုးဆွဲသွားခဲ့တာပါ။ဒီပွဲကိုနိုင်လိုက်တဲ့အတွက် Serena ဟာ Australia Open ကို9ကြိမ်မြောက်ဘိုးဆွဲရဖြစ်တယ်လို့ Grand Slam ပြိုင်ပွဲမှာလည်း23ကြိမ်ဘိုးဆွဲပြီးတော့ Open Era လို့ခေါ်တဲ့ကြေးစားကစားသမားတွေပဲကစားတဲ့ခင်မှာအများဆုံးစံချိန်တင်လိုက်နိုင်တာဖြစ်ပါတယ်။အရင်ကတော့ Germany က Stephanie Graf က22ကြိမ်နဲ့ Open Era မှာအများဆုံးစံချိန်တင်ထားတာပါ။အသက်35နှစ်ရှိပြီဖြစ်တဲ့ Serena ဟာဒီပွဲနိုင်လိုက်တဲ့အတွက်ကမ္ဘာအဆင့်တနေရာကိုလည်းပြန်ရောက်သွားပြီဖြစ်ပါတယ်။ Serena ကသူအခုလို Grand Slam Player တွေစံချိန်တင်အလောက်အောင်အနိုင်ရတာဟာသူ့ရဲ့အမဖြစ်တဲ့ Venus Williams ကြောင့်ဖြစ်ကြောင်း Venus ကိုအားကြပြီး Tennis ကစားရာကနေ Grand Slam Player တွေအနိုင်ရပြီးထိပ်တန်းကစားသမားတယောက်ဖြစ်ခဲ့တာလို့ပွဲအပြီးစုယူစင်မှာသူ့ရဲ့အမကိုဂုဏ်ပြုချီးကျူးသွားပါတယ်။မနက်ဖြန်တနင်္ဂနွေနေ့မှာတော့အမျိုးသားတူချင်း Final ပွဲကိုစွစ်ဇာလန်က Roger Federer နဲ့ Rafael Nadal တို့ကဘောလုံးကြမှာဖြစ်ပါတယ
်။ England FA Player ဘောလုံးပွဲတွေကိုဒီကနေ့စနေနေ့မှာကစားကြရမှာ Liverpool အသင်းရှုံးနိမ့်သွားခဲ့ပါတယ်။ Liverpool အသင်းရဲ့ Anfield ခွင့်မှာ Liverpool နဲ့ Wolves ကိုကစားကြရမှာ Wolves က Liverpool ကို 2-0 နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ Wolves အတွက် Goal တွေကိုတော့ Steven Bank က10မိနစ်မှာပထမ Goal သွင်းခဲ့ပြီးတော့ Wyman က41မိနစ်မှာဒုတိယကိုသွင်းပါတယ် Liverpool အတွက်ဂိုးကိုတော့ Origi က86နှစ်မှာသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ဝင်နိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မြန်မာနိုင်ငံရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုပိုပြီးဆွေးဆောင်နိုင်ဖို့ဆိုရင်လမ်းပတ်ဆက်သွယ်ရေးလျှက်စစ်မီလူစွာအရင်းမြင့်မြင့်တရေးစတဲ့အခြေခံစာအုပ်တွေကောင်းမွန်ဖို့လိုအပ်တယ်လို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေကအချက်တချို့နဲ့လူဝင်မှုဥပဒေအချက်တချို့ကိုလည်းပြင်ဆင်ပေးဖို့လိုတယ်လို့ဂျပန်နိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် JCCI ကပြောဆိုလိုက်ပါတယ် JCCI အဖွဲ့ဟာသူတို့ရဲ့မြန်မာနိုင်ငံလက်လော့ခီးစဉ်အတွင်းမှာပြောဆိုသွားတာပါအပြည့်စုံကိုကိုညံဝင်းအောင်ကပြောပြပေးပါလိမ့်မယ်ရှင
်မြန်မာနိုင်ငံကို3ရက်ကြာခီးအဖြစ်ရောက်ရှိနေတဲ့ JCCI ဂျပန်ဆက်မှုကုန်သည်များအသင်းချုပ်ဥက္ကဋ္ဌမစ္စတာအာကီယိုမီမူရာဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာသူတို့ရဲ့ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာဇန်နဝါရီလ29တောက်ကြနေ့ကတွေ့ဆုံခဲ့သလိုသူတို့ရဲ့ခီးစဉ်အဆုံးမသတ်ခင်ဒီကနေ့စနေမှာလဲနိုင်ငံတော်သမ္မတဦးထင်ကျော်နဲ့တွေ့ဆုံခဲ့ပါတယ်။ဒါ့အပြင်သူတို့ရဲ့ခီးစဉ်အစမှာမြန်မာနိုင်ငံဆက်မှုလက်မှုကုန်သည်ကြီးများအဖွဲ့ချုပ် UMFCCI နဲ့လည်းတွေ့ဆုံခဲ့ပါတယ်။ JCCI ရဲ့ခီးစဉ်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုသွားရောက်ခဲ့ပြီးပေါ်လာတဲ့ခီးစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဂျပန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုလုပ်ဖို့ဘာအခက်အခဲတွေရှိသလဲဆိုပြီးဒေါအောင်ဆန်းစုကြည်ကကန့်လန့်ခဲ့တဲ့အပေါ် JCCI ကသူတို့ရဲ့အခုမြန်မာပြည်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ကိုအချက်ဆက်ချက်တင်ပြတောင်းဆိုခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုအလွယ်တကူဝင်ရောက်လာဖို့ဆိုရင်လမ်းပန်းဆက်သွယ်ရေးလျှက်စင်ပြီးလူစွမ်းအားအရင်းမြင့်မြင့်တင်ရေးစတဲ့အခြေခံအဆောက်အုံတွေကောင်းဖို့နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေအချက်လက်တချို့နဲ့လူဝင်မှုဥပဒေတချို့ကိုပါပြင်ဆင်ပေးဖို့တောင်းဆိုကြောင်း UMFCCI ဒုက္ခတာဒေါက်တာမောင်မောင်လေးကပြောပါတယ
်သူတို့တောင်းဆိုချက်တွေကတော့အခြေခံအဆောက်အုံပေါ့ဒီဥစ္စာတွေလမ်းမဆက်သွယ်ရေးရယ်အဲ့ energy ပေါ့နော်ဆက်စစ်ရရှိဖို့ရယ်ယင်းနည်းမြုံနဲ့ဟိုဥပဒေလေးတွေမှာလဲသူတို့ပြေပြာလေးတွေနဲ့တချို့လဲလူဝင်မှုကြီးကြပ်ရေးနေရာတန်းမှာသူတို့အကန့်အသတ်ကလေးတွေရှိတာလေးတွေကိုဟိုဖြည့်ပြောက်ပေးပြင်ထိုးတဲ့စာတားလေးတွေရှိတာကိုလည်းတွေ့ရပါတယ်နိုင်ငံတော်အတိုင်ပင်ခံကအားလုံးဖြည့်ဆည်းပေးမယ်လို့တော့သူတို့ပြောလိုက်ပါတယ
်ဂျပန်လုပ်ငန်းရှင်တွေဘက်ကဘယ်လိုကဏ္ဍမျိုးမှာယင်းနည်းမြုံနဲ့ကျင်တယ်လဲဆိုတာနဲ့ပတ်သက်ပြီးလဲဒေါက်တာမောင်မောင်လေးကအခုလိုရှင်းပြပါတယ်
သူတို့ကတော့ဒီဟိုလေဟိုလေဟိုလေချောင်းရဲ့အခြေခံအဆောက်အအုံရဲ့ဟိုဘာဘာလုံးငန်းနေရပါပါလေဟိုဒီပေါ့နော်ဝန်ဆောင်မှုဟိုစိုက်တာကောဒီဟိုဆိုဆက်မှုစုံတွေမှာလည်းသူတို့ဟိုပါဝင်ပြီးတော့ဟိုဟိုထုတ်လုပ်မှုကဏ္ဍမှာဟိုလုပ်ရှင်တဲ့စန္ဒလေးတွေရှိပါတယ်ဒါပေမဲ့လို့အဓိကအခက်ခဲကြော်လွှားမယ်စင်ခေါ်မှုတွေကတော့ဒီဆက်ဆက်ပါပဲ
ဂျပန်လုပ်ငန်းရှင်တွေကတော့ဒီလဝဆက်မှုစုံကိုအခုတည်းပိုကြဲကြဲပြန့်ပြန့်ဆက်လုပ်ရှင်တဲ့စန္ဒတွေရှိတယ်လို့ဆိုပါတယ်မြန်မာလုပ်ငန်းရှင်တွေကတော့အခြေခံအဆောက်အအုံကဏ္ဍနဲ့အသေးစားဆက်မှုလုပ်ငန်းတွေမှာဂျပန်နဲ့ဖက်ဆက်လုပ်ကင်လူစိတ်ရှိပြီးဂျပန်ရဲ့နည်းပညာနဲ့စီမံခန့်ခွဲမှုကိုတင်ယူလိုတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကြောင့်မြန်မာနိုင်ငံသားတွေအတွက်အလုပ်ကင်အခွင့်အလမ်းတွေပေါ်လာနိုင်တယ်လို့ဒေါက်တာမောင်မောင်လေးကပြောပါတယ်
။ဟိုတော်တော်လေးတော့ပေါ်လာမယ်လို့တော့မျှော်လင့်ရတာပေါ့။ဒ ီဟိုအလုသမားမင်းများသုံးရတဲ့လုပ်ငန်းတွေမှာလည်းဒါရောက်ကြီးကြီးမြှုပ်နှံပြီးတော့ဂျပန်ဈေးကွက်နဲ့တခြားဈေးကွက်ကိုဖက်ဆက်လုပ်ကိုက်နေတဲ့ဆန္ဒလေးတွေဖြစ်ပေါ်စေချင်တာပေါ့လေ
မြန်မာနိုင်ငံမှာလာရောက်လုပ်ကိုက်နေတဲ့ဂျပန်ကုမ္ပဏီအရင်က60လောက်သာရှိပြီးအခုနောက်ပိုင်း300နီးပါးလောက်ရှိလာတယ်လို့မြန်မာနိုင်ငံမှာနေထိုင်တဲ့ဂျပန်လူမျိုး3000နီးပါးရှိတယ်လို့ UNFCCC ကပြောပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ဆက်ထားတာပါခုတစ်ခါမှာတော့သတင်းတောက်မှတ်စုစီစဉ်ကိုကြည့်အောင်ပါမြန်မာပြည်ဟာအနာကြီးယောဂဝိနာရှင်တွေကိုခွဲခြားဆက်ဆံမှုအယိုးဆွဲတည်ရှိနေတာမို့ဒီယောဂပပရေးဆောင်ရွက်ချက်တွေမှာအများကြီးပိုခက်ခဲစေတယ်လို့အနာကြီးယောဂကတိုက်ဖြတ်ရေးဆောင်ရွက်နေသူတွေကပြောပါတယ်မြန်မာပြည်ဟာအနာကြီးယောဂတိုက်ဖြတ်ရေးကိုနှစ်ပေါင်းအတော်ကြာဆောင်ရွက်ခဲ့ပေမဲ့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စစ်တမ်းတွေအရဆိုရင်အနာကြီးယောဂကင်းဝေးကြောင့်ကျင်းညာပြီးတဲ့နောက်မှာနှစ်ဆယ်လူနာသစ်တွေ့ရှိမှုအများဆုံးဒေသတွေထဲမှာမြန်မာနိုင်ငံလည်းပါဝင်နေပါတယ်။အနာကြီးယောဂလုံးဝပပျောက်ဖို့လက်တွေ့မှာဘလို့ခက်ခဲရှိနေပါသလဲ။မော်လမြိုင်ခရီးရန်စေယုံကိုတက်ရောက်လေ့လာခဲ့တဲ့မင်းမြင့်ခိုင်ကတင်ဆက်ပေးထားပါတယ်ရှင
်။ယောဂကဘုမရှိစေတည်တော့ကျွန်တော်အပြင်းအထန်ထက်တော့ခံတော့နေ။ခံမှာ3နှစ်လောက်နေတယ်။အဲကြောင့်ချင်းနေတာဆိုးပါတယ်။အဲ3နှစ်လောက်နေပြီးတော့မှမကွင်ဖြစ်တော့ဆိုတော့ထက်ကူလာအဲဒီပတ်ဝန်းကျင်ကရက်ခက်လာမတန်နေကျွန်တော်ကြိုတိနေလို့အဲကြိုကာကွယ်ရနေတယ်ဘယ်သူမှမတိရနဲ့ကျွန်တော်တောက်တယ်ကိုယ့်အကွန်နေနော်ပတ်ဝန်းကျင်တန်းကိုကြောက်လို့နော်ကျွန်တော်ကကျွန်တော်လည်းသူတို့စီကပြောလာမယ့်စကားတွေကိုကျွန်တော်ကြိုတက်ပြီးတော့ကြိုကာလိုက်တာပေါ့ဗျာဒီယောဂရဲ့ဆိုကြိုးတွေကျွန်တော်ဘာတစ်ခုမှမသိဘူးဒီလောက်ထိဖြစ်လာမယ်လို့လည်းကျွန်တော်မသိဘူးဒါပေမဲ့ဒီယောဂဖြစ်ပြီဆိုတာလူတွေနဲ့ကင်းကင်းနေရမယ်လို့ကိုယ်စိတ်တမှာအဲ့လိုပဲထင်တာပေါ့နော်အဲအကြောင်းကင်းကင်းပဲနေပြီးတော့မကုပဲနေတာတဖြည်းဖြည်းနဲ့ယောဂဆိုးလာတာမကုလို့မရတော့ဆိုတော့ထက်ကူ
အနာကြီးယောဂနဲ့ပတ်သက်ပြီးမာရွင်းတဲ့အယူအဆတွေဆွဆွဲချက်တွေနဲ့အတူဖြစ်ပေါ်လာမဲ့ပတ်ဝန်းကျင်အတိုင်းဝိုင်းရဲ့ရိုက်ခတ်မှုတန်းကိုစိုးရွံလာကြောင်းကိုဆိုးမင်းနိုင်လိုပဲအချိန်မီဆေးကုသမှုခံယူခွင့်မရကြတဲ့သူတွေဒုနယ်ဒီပါလက်ရှိအချိန်ထိတော့လူမှုအတိုင်းဝိုင်းမှာအနာကြီးယောဂနဲ့ပတ်သက်တဲ့အသိပညာပိုင်းအားနည်းနေစေဖြစ်သလိုဝေးလံခေါင်ဖျားတဲ့ဒေသကဝေဒနာရှင်တွေဆိုရင်မိသားစုဝင်တွေရဲ့ပံ့ပိုးကူညီမှုလည်းမရကြတာမျိုးတွေရှိနေစေဖြစ်ပါတယ်ဒီယောဂဖြစ်မှန်သိသိချင်းအင်မတန်အားငယ်ခဲ့ရပြီမဲ့အချိန်မီကုသရင်လူအတိုင်းဝိုင်းနဲ့ပြန်ဝင်နိုင်မယ်ဆိုတဲ့စိတ်နဲ့အားတင်းခဲ့ရတယ်လို့အနာကြီးယောဂအတွက်ဆေးကုသမှုခံယူနေတဲ့ကိုနိုင်ကပြောပါတယ
်။ပြောမှဆိုရင်တော့ကိုဒီယောဂဝင်နေဆိုတော့ကိုယ်ကိုယ်တော့အားငယ်တာဟုတ်။အားငယ်တယ်ဆိုကိုမပြောလည်းကိုမပြောချင်ဘူး။ပြောရင်လည်းသူတို့တွေကကိုယ့်ကိုတမျိုးတမျိုးမြင်မလား။ပြီးရင်မိသားစုတွေကိုသူတွင်းကျင်တဲ့စိတ်ကိုရှိမလားဆိုပြီးတော့ဒါတော့ဘယ်သူမှကျွန်တော်ဖွင့်မပြောဘူး။ကိုကိုကိုပဲကိုတယောက်တစ်ပတ်ထုတ်ခံယူနေတယ်။ကိုဒါမှလည်းဒီစေယုံရောက်လာတဲ့ချိန်မှာတော့ကောက်ပါလေဆရာမနဲ့ဆရာမတွေအားလုံးကတော့ကိုလို့ပြောမှလည်းဆိုရင်သာသမီညမိပါလို့သူတို့ပြုစုဆွမ်းချောက်ပေးတယ်ဆေးဆိုတဲ့အချိန်နဲ့သူတို့ပုံမှန်တိုက်ပေးမယ်နော်ထိုးသိမ်းတဲ့ဆေးဆိုလည်းသူတို့ကိုထိုးပေးတယ်ဒါမှမဟုတ်ဘာမှကိုဒီရောက်လာတော့ကိုတတိကိုမွေးလိုက်တယ်အချိန်တန်ဒီစီးစားနေလို့ဆင်းရင်ကိုပြောက်မှဆိုတဲ့စိတ်ကူးတစ်ခုပဲကိုအောင်နဲ့မထဲထားလိုက်တယ်
နာကြီးယောဂတဲ့အများစုဟာကိုခန္ဓာပြည့်ရင်းတဲ့အနေအထားရောက်မှဆေးကုသမှုလာရောက်ခံယူကြရမို့စိတ်ပိုင်းဆိုင်ရာထိခိုက်မှုနဲ့လူမှုရေးပြဿနာတွေကိုရေရှည်မှကြုံတွေ့ကြရတယ်လို့မော်လမြိုင်ခရစ်ယာန်အနာကြီးယောဂကုဆေးရုံးကဒေါက်တာချမ်းလွင်ကပြောပြပါဗျ
။လက်ပုစီရဒီတခြားယောဂနဲ့မတူဘူးလေ။ဟာတခြားယောဂနဲ့မတူဘူးသူတို့ဒီလက်ပုစီရဲ့ယောဂကဘာနဲ့တွဲလဲဆိုရင်ဒီ social problem တွေနဲ့လည်းအများကြီးတွဲတာပေါ့။သူကအဓိကသူကလက်ပုစီမှာဆိုလို့ရရင်သူက stigma ပေါ့နော်။စတိကမာဆိုတာကဒီခွဲခြားပြီးတော့ဟိုဆက်ဆံတဲ့ပြဿနာလေးရှိတယ်ပေါ့တချို့ဆိုရင်ယောဂရှိတယ်ဒါပေမဲ့လူတိမခံချင်ကြဘူးလေအမှကျွန်တော်တို့လူနာအတက်တွေ့တယ်ပေါ့နော်လူနာတက်တွေ့တဲ့အခါကျလို့ရှိရင်သုံးပုံတစ်ပုံလောက်ကဒီလိုမျိုးဟိုကိုကနာပြည့်ရင်းတဲ့အနေထားနဲ့တွေ့ရတယ်ပေါ့နော်ဒါသူတို့ကိုစောစစီမသိခဲ့ကြဘူးပေါ့နော်စောစစီယောဂဖြစ်မှန်းကိုမသိခဲ့ပဲနဲ့နောက်ကြမှရောက်လာတော့ဒီလိုလူမျိုးတွေကနည်းနည်းဟိုလူမှုရေးပိုင်းတွေမှာပြဿနာတွေတချို့ဟိုဖြစ်တတ်တာပေါ့နော်ဖြစ်တတ်တဲ့အနေကအဲ့ဒါကိုအင်္ဂလိပ်လိုကျွန်တော်တို့က stigma လို့ခေါ်တာပေါ့နော် stigma ဆိုတာခွဲခြားပြီးတော့ဟိုဆက်ဆံတဲ့ပြဿနာပေါ့နော်အဲ့လိုမျိုးသူတို့ရဲ့ပြဿနာလေးတွေရှိတတ်တယ်ပေါ့
မြမပြည်မှာအနာကြီးယောဂါတိုက်ဖြတ်ရေးလုပ်ငန်းဆောင်ရွက်ခဲ့ရမှာ2003ခုနှစ်ကလူသသောမှာအနာကြီးယောဂါတဲ့တိောက်နှုံးထက်နေတဲ့အဆင့်ကိုရောက်ရှိခဲ့ရကြောင်းအနာကြီးယောဂါကင်းစင်ကြောင်း elimination ကြီးညာခဲ့ပါတယ် ဒါပေမဲ့လည်းမြန်မာပြည်မှာအနာဂျီယောဂဖြစ်ပွားမှုလုံးဝမပြောက်သေးသလိုနှစ်စဉ်နှစ်တိုင်းအနာဂျီယောဂဝေဒနာရှင်အသက်3000လောက်တိုးလာနေစေဖြစ်တာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စစ်တမ်းအရအနာဂျီယောဂဝေဒနာရှင်အသက်အများဆုံးဒေသတွေထဲမှာမြန်မာနိုင်ငံပါဝင်နေစေဖြစ်ပါတယ်။2003ခုနှစ်မှာအနာဂျီယောဂကင်းဝေးကြောင်းကြီးညာပြီးနောက်10နှစ်ကျော်ကာလလုံးလုံးနှစ်စဉ်လူနာသစ်3000လောက်တွေ့နေရစေဖြစ်တာမို့ဒါဟာစိုးရိမ်စရာကိစ္စဖြစ်တယ်လို့ဒေါက်တာချန်းတွင်ကအခုလိုပြောပြပါဗျာ။
အော်ထောက်တုံးနောက်ပိုင်းမှာတော့ကျွန်တော်တို့ကဟို WC ကို passively ပေါ့နော် passively ဟိုလောက်တာများတာပေါ့ passive case finding လို့လည်းခေါ်တာပေါ့နော် passively ပဲလောက်တာများတယ် actively တော့ဟိုတိတ်ပြီးတော့မလုပ်နိုင်ကြဘူးလေလုပ်နိုင်ကြတဲ့အခါမှာဟိုအဲ့လိုမျိုးအနေအထားတစ်ခုမှာပေါ့နော်ဟိုဘာလဲပြောတစ်ချိန်ချင်းမှာဟိုပြန်ပြီးတော့ပြဿနာလည်းဖြစ်နိုင်တာပေါ့နော်
2020ခုနှစ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အနာဂျီယောဂပပျောက်ရေးမျှော်မှန်းချက်ပြည်မီဖို့အတွက်ဆိုရင်မြန်မာပြည်မှာတော့စင်ကိုချက်တွေအများကြီးရှိနေသေးဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းတွေကထောက်ပြကြပါတယ်။မော်လမြိုင်ခရစ်ယာန်စည်းရုံးကအနာဂျီယောဂတွေကိုပြုစုစောင့်ရှောက်နေတဲ့တူနာပြုတ်အုပ်ဒေါ်နီနီသိန်းကတော့အစိုးရအပအဝင်ကျန်းမာရေးဦးစီးဌာနနဲ့ရဲရွာလူတို့ရဲ့ပံ့ပိုးကူညီမှုတွေအများကြီးလိုအပ်တယ်လို့ဆိုပါတယ်။
လူနာအစ်စ်တွေအစ်စ်တွေတွေ့တယ်ဆိုတာကျမတို့ဒီစေယုံကဝန်တန်းကျမရဲ့ဝန်တန်းတွေနဲ့ကြီးပဲအလုံးလုံးလို့မရဘူးပေါ့နော်နောက်တခြားဒီရရွာလူထုခေါင်းဆောင်တွေဟိုအသိပညာပေးတဲ့အဖွဲ့တွေအစိုးရရဲ့အခုဆရာတို့လို့လာတဲ့မီဒီယာတွေနောက်ပြီးတော့ဒီအတန်လွှင့်တဲ့ဌာနဗီဒီယိုကလစ်တွေရုပ်ရှင်တွေမူဗီဒီယိုအသိပညာပေးတဲ့အကြောင်းအရာတွေအများကြီးရှိတယ်ပေါ့နော်ဒါလေးတွေလည်းကျွန်တော်တို့ရှိတ်ဆက်ဖို့လိုတယ်နောက်ပြီးတော့ဒီမျိုးလုပ်တဲ့အခါမှာအာလာပိုင်ဖွဲ့အစည်းတွေရဲ့ဒီတွန်းအားတွေလည်းလိုတယ်ပေါ့နော်နောက်ကျွန်မရဲ့ဦးစီးဌာနရဲ့ဟိုတကယ်ပဲဆော့ဖန်တမန်အရေးယူဆောင်ရွက်မှုတွေအများကြီးဒီဟိုနေဆက်တည်တာအထိပေါ့နော်ဒီရရွာကြီးရွာအဆင့်အိမ်တောင်အဆင့်အားလုံးကဟိုအမျိုးသားအဆင့်အနေနဲ့တပြေးညီအများကြီးပံ့ပိုးကူညီလက်တွဲလုပ်နိုင်အောင်မှဒီယောဂကိုတက်ဖြတ်နိုင်မယ်လို့ထင်တ
ယ်။မြန်မာနိုင်ငံမှာအစိုးရရဲ့ကျန်းမာရေးအသုံးစရိတ်ကလည်းနှဲပါသလိုကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်လို့လည်းလူအချက်တွေရှိနေသေးဖြစ်ပါတယ်။ဒါကြောင့်2020ခုနှစ်မှာ WHO ကမြို့မန်းနဲ့ပန်းနိုင်ရောက်ဖို့ဆိုတာဖွံ့ဖြိုးမှုနှောက်ကြတဲ့မြန်မာပြည်အတွက်တော့အခက်အခဲတွေရှိနေသေးဖြစ်တယ်လို့အများစုကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင
်။သတင်းတော့မှဆူစီစဉ်မှာအခုတစ်ခါမှာတော့မြန်မာတခွင်းစီစဉ်ကိုကြည့်ကြအောင်ပါ။တရိတ်ဆန်ဥယျင်တစ်ခုကိုလာလေတဲ့သူတွေကိုဆွဲဆောင်နိုင်ဖို့ဆိုတာတာယာလှပဖို့အပြင်တရိတ်ဆန်ဥယျင်တန်ရှင်းတည့်ရမှုတရိတ်ဆန်တွေရဲ့ကျန်းမာရေးအားလုံးဘေးကင်းရှင်းဖို့စတဲ့ပတ်ပေါင်းစုံကနေဟာကွက်မရှိဆောင်ရွက်ရတယ်လို့ရန်ကုန်တရိတ်ဆန်ဥယျင်တာဝန်ရှိသူတယောက်ကပြောပါတယ်ရန်ကုန်တရိတ်ဆန်ဥယျင်တက်တန်းက112နှစ်ရှိခဲ့ပြီဖြစ်ပြီးတော့လာရောက်လည်ပတ်သူတချို့ကတော့တရိတ်ဆန်ရုံကအရင်ကလောက်ဆွဲဆောင်မှုမရှိတော့ဘူးလို့ပြောနေကြပါတယ်ဒီတစ်ပတ်မြန်မာတခွင်းစီစဉ်မှာကိုကောင်းဆိုင်ဟင်းကတင်ဆက်ထားပါတယ်ရှင်
ဖျက်ချက်ကုန်နေမှာစတဲ့ပွင့်လင်းလိုက်တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်ဆိုရင်နှစ်ပေါင်းတရာကျော်အကြာရှိအောင်တရိတ်ဆန်ရုံတစ်ခုအဖြစ်ရပ်တည်နေပါတယ်။ရန်ကုန်မြို့မှာတော့ကန်တော်ကြီးဥယျာဉ်တာကေတာကရှုခွင်းတာဥယျာဉ်စတဲ့အပန်းဖြေနေရာတွေဟာဖြင့်အခမ်းမဲ့တောရောက်အပန်းဖြေနိုင်တဲ့အင်အားကန်၊ညချုံးသာပညာတွေရာဆိုရင်လည်းအပြိုင်ဆိုင်မှာတချိန်တစ်ခါကရန်ကုန်မြို့ရဲ့အထင်ကြီးအပန်းဖြေနေရာတစ်ခုအဖြစ်ရပ်တည်ခဲ့ပေမဲ့တိုးတက်ပြောင်းလဲလာတဲ့ခေတ်နဲ့အတူအပန်းဖြေလေပဲဆရာနေရာတွေပေါ်မြင့်လာတဲ့အမျှရန်ကုန်တရိတ်ဆန်ဥယျာဉ်ဟာလူတွေရဲ့ပျော်ရွှင်မှုကိုမဖန်ဆားနိုင်တော့ပါဘူး။အသက်20ကျော်လူငယ်တစ်ဦးဖြစ်တဲ့မဝင်းတီမွန်ကသူကလေးအရွယ်မှာရောက်ရှိခဲ့တဲ့ဒီရန်ကုန်တရိတ်ဆန်ဥယျာဉ်ဟာဆိုရင်နှစ်တွေအတော်ကြာပြောင်းလဲပြီးမှပြန်လည်လာရောက်ဖြစ်တဲ့အခါမှာတော့တရိတ်ဆန်တွေနေပါသွားပြီးအရင်ကလိုစီကားတာမျိုးတွေမတွေ့ရတာဘူးလို့ပြောပါတယ်
။အမားတို့ငယ်တော့ကပေါ့နော်မိသားစုတွေစုပြီးတော့လာကြတယ်အမျိုးတွေပါစုပြီးတော့လာကြတယ်။အဲချမင်းကြိုက်နေနေပေါ့နော် wifi ဖွဲ့ပြီးတော့စားတောက်ကြတယ်ပျော်စရာကြီးပေါ့နော်တရိတ်ဆန်ဥယျာဉ်လူတွေလည်းအများကြီးပဲတရိတ်ဆန်တွေဆိုရင်လည်းကြည့်စရာအများကြီးပဲအရန်ပြော်ဖို့ကောင်းတယ်စီကားတယ်ပွဲတွေဆိုလို့ရှိရင်လည်းအများကြီးရှိတယ်ပေါ့နော်အဲ့လိုကြတော့ကလေးတော့တော်တော်လေးကိုပျော်တယ်အခုအမပေါ့နော်မလာဖြစ်တာတော်တော်လေးကိုကြာပြီအခုနှစ်112နှစ်ပြည့်နှစ်ပေါ့နော် anniversary ဆိုတော့အမလာလဲကြာပြီဖြစ်တဲ့အတွက်လာတယ်ပေါ့နော်လာတဲ့အချိန်မှာဓာရီကွာချသားလဲဆိုတော့တိရစ္ဆာန်တွေကလည်းကြည့်စရာအရန်သေးတယ်လာတဲ့လူတွေကလည်းအရန်သေးတယ်ကြာအောင်ပေါ့နော်ဟို6ကပ်ပြီးတော့ပေါ့နော်ဟိုပျော်ဖို့လည်းတိတ်မကောင်းပေါ့နော
်တိရစ္ဆာန်ဥယျာဉ်တွေကိုဝင်လိုက်တာနဲ့အမှန်တကယ်တော်ရဲတောင်တဲ့ရောက်သွားတဲ့ခံစားမှုမျိုးရရှိဖို့တိရစ္ဆာန်တွေကိုတက်တက်ရှင်ထားဖို့ကအလွန်အရေးကြီးလာပါတယ်ရန်ကုန်တရိတ်ဆန်ဥယျာဉ်ကိုမရောက်တော့6နှစ်ဝန်းကျင်ရှိပြီလို့ဆိုတော့သူကတော့မဆင်ဝါတမ်းပါ6နှစ်တာမရောက်ဖြစ်တော့တဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်နဲ့သူရောက်ခဲ့မှုတွေခြားနိုင်ငံတွေကဥယျာဉ်တွေနဲ့အခုလိုနှိုင်းယှဉ်ပြပါတယ်
တခြားနိုင်ငံတွေမှာကြတော့လေသူကဝင်ပေါက်ခရေရနေမှာသူရဲ့လမ်းညွှန်မြေပုံပါတယ်အဲ့ဒါဆိုတော့ကိုကအဲ့ဒါလေးကိုကြည့်ပြီးတော့ဘယ်ကိုသွားကျင်လဲဆိုရင်အဓိကရွက်ကျက်ပေါ့နော်အဲ့လိုမျိုးသွားလို့ရတယ်အချိန်ကိုလည်းချုံလို့ရတယ်ဒီမှာကြတော့ဝင်ပေါက်မှာအဲ့ဒီမက်မပေးတဲ့အတွက်ကြောင့်မလို့ဟိုအခုမှရောက်တဲ့လူဆိုရင်လည်းစန်တဝါဝါဖြစ်တယ်ပေါ့နော်ဟိုနည်းနည်းနှစ်ကြာမှရောက်တဲ့အမတော်ဆို၄၅နှစ်ရှိပြီမရောက်တော့လေအဲအဲ့ဒီအခက်ကလေးတခုတော့ရှိ
ဟိုမော်ရဲထူပါအောင်တဲ့ငါပြောပြစားမလားတဲ့
ရှင်သူရိစေဦးရင်မှာလူအများစိတ်ဝင်စားမှုခံရဆုံးကတော့အသက်60ကျော်ရှိဖြစ်တဲ့ဆမာအီမမူဝါသူဖြော်ပြတဲ့ပွဲတွေမှာဆိုရင်ကလေးတငယ်တွေလာရောက်ကြည့်ရှုသူတွေနဲ့စီကားလျက်ရှိပါတယ်အသက်60ကျော်ရှိဖြစ်တဲ့ဆမာကြီးမမူကိုသူ့အသက်အရွယ်ကြောင့်မဖြော်ပြစေခိုင်းတော့ပါဘူးလာရောက်လေးလာကြည့်ရှုသူတွေအနေနဲ့ပျော်ရွှင်စရာစိတ်ဝင်စားစရာတွေနဲ့ဆွေးဆောင်ထားတဲ့သူရိစေဦးရင်ရဲ့လို့မခံစားရတော့ဘူးလို့မဆင်ဝန်တန်ကစပြောပါတယ
် attraction ဖြစ်မဲ့ဟာပေါ့နော်ဥမာဟိုအရင်ကဆိုမမူပေါ့နော်အမမဆိုလူရတအားစိတ်ဝင်စားတယ်သူ့မွေးနေ့ပဲလဲဆူရဲလို့ပြောတယ်အမတော့မရောက်ဘူးအဲ့လိုမျိုးပေါ့သူ့ရဲ့ဟို treatment တစ်ခုခုပေါ့နော်အာအဲ့လိုမျိုးနဲ့ပြန်ပြီးဆွဲဆောင်တင်တယ်လို့ထင်တယ်အခုကျတော့ဟိုဘယ်နေရာကိုသွားသွားလေအာအာနည်းနည်းအနန္တတို့နောက်ပြီးတော့သတိဆန်နေကိုမြင်ရတာပျော်စရာချက်ကိုလေနည်းနည်းလူအချက်တွေရှိနေသေးတယ်လို့တော့ထင်တယ်နောက်သတိဆန်လည်းနည်းနေတယ်ပြီးတော့တော်တဲ့ဟိုရောက်ပြီးတော့ပျော်စရာတစ်ခုလေးကန္နာလေးကိုသွားရလို့တိတ်ဆွဲဆောင်မှုတိတ်မရှိဘူးဖြစ
်ရောင်းသတိဆိုင်ဥယင်ကဆရာပဲဥယင်တင်ကတော့ဥယင်အတွင်းမှာရှိတဲ့တိတ်ဆန်တွေကိုယောဂကြောင့်တည်ဆုံးတာမျိုးမဖြစ်ရအောင်ယာတိဥရုတံခံနိုင်အောင်စရင်တကြထင်းထင်းဆောက်ထားတယ်လို့ပြောပါတယ်ဆက်လက်ပြီးသူကပဲသတိဆိုင်ဥယင်ရဲ့အနှစ်တရာပြည့်မီစေဖို့နိုင်ငံတကာသတိပညာရှင်တွေနဲ့ဥပပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ
်တိတ်ဆန်ဥယင်တစ်ခုပါသူ့ဘာသူရက်တီလို့မရအောင်ကဘာပေါ်မှာတိတ်ဆန်ဥယင်တွေကရက်တီလို့မရအောင်ဖြစ်နိုင်သမျှနိုင်ငံခြားတိတ်ဆန်ဥယင်တွေချိတ်ဆက်ထားတယ်ကျွန်တော်တို့ဆိုရင်Saudi Asia Zoo Association ကိုစီစာမှာ member ဝင်တာရတယ်။နံပါတ်1ချက်ပေါ့။နံပါတ်2ချက်ကကျွန်တော်တို့ ZPO ဆိုတဲ့ယူရီးယားက Zoo 6ခုနဲ့ကျွန်တော်တို့ကအမဲတစ်စီချိဆက်ထားတယ်။သူတို့စီကလူတွေလာတယ်။ကျွန်တော်စီကလူတွေသွားတယ်။အမဲနဲ့ကျွန်တော်တို့က boarding capacity ကိုတက်အောင်လုပ်တယ်။သူတို့စီကလူတွေလာတယ်။ကျွန်တော်စီမှာသင်တန်းနေပေးတယ်။ဆိုတော့ခုနောက်တုန်းကကျွန်တော်ပြောဆိုပေါ့တိတ်ဆိုင်ဝင်တို့ကအသွင်သဏ္ဍာန်နဲ့အနှစ်သာရရှိတယ်။ကျွန်တော်တို့ကအနှစ်သာရကိုပါတက်အောင်ကျွန်တော်တို့ကအချိန်မြွေယခုလည်းဒီအားကျွမ်းတဲ့ဆွဲခွန်နေပါ
သရိုက်ဆိုင်ရုံအတွင်းမှာရှာပါအကောင်မျိုးတွေမရှိတာရဲ့သရိုက်ဆိုင်အကောင်ကြီးနေသွားတယ်လို့ဝေဖန်နေကြတဲ့အပေါ်ရန်ကုန်သရိုက်ဆိုင်ဥယျာဉ်ကထိန်းသိမ်းစောင့်ရှောက်ရေးတာဝန်ခံဦးစိန်တင်ကအခုလိုတုံ့ပြန်လိုက်ပါတယ်
။တချို့ကြအဲ့လိုပေါ့နေရာအနှံ့မရောက်သေးဘူး။ဟာဘာမှမရှိဘူးဘာမှမရှိဒါပမာကြီးရဲ့ဤတုံတောက်ကြီးရဲ့ဒလိဒဘာဝလိုဖြစ်နေ။တော့အခုစခြံဝင်နေမလားငါညီကိုမြင်တဲ့အတိုင်းပဲဘာနှံ့တယ်မှမရှိဘူး။တော့အနှံ့တဲ့ပြေစော်တော့အတတ်နိုင်ကိုတန်ရှင်းကိုလည်းလုပ်ပြီးရယ်။နောက်တစ်ချက်ကဦးလေးတို့ကနိုင်ငံတကာနဲ့လာကြတယ်မမပြည့်တဲ့လူတွေအနေနဲ့ရကလာကြတယ်ဒီလိုနေရာဒီမှာဆိုရင်မိရင်ထင်းရဆတရိတ်ဆန်နေတဲ့လုံကြုံကြီးအကုန်လုံးကိုအစီအပြောင်းလို့ဘင်းကြီးဆိုင်နဲ့လုပ်ပေးနေပါတယ
်တရိတ်ဆန်ရုံကိုကလေးတွေနဲ့လေးလာရေးလာတဲ့အကြောင်းဆရာမတူခါတော့တရိတ်ဆန်တွေကိုလက်တွေ့တင်ထောက်ကူအမိနဲ့ပြသပြီးတင်ကြားရတာဟာထိရောက်တဲ့တင်ကြားမှုမျိုးဖြစ်တယ်လို့ပြောပါတယ်
ဘာတွေတွေ့ကြလဲဘာကောင်းနေလဲမရက်လို့ရှင်သူကဒီတော့မှမြင်တဲ့ဘူးတောက်အကုန်လုံးကိုတစ်ခါရေးချတယ်မသိနဲ့သူကမေးတယ်ကျွန်တော်ကပြန်ပြီးတော့လမ်းကြောင်းပေးတယ်အဲကြောင့်မို့လို့တော်တော်လေးကိုထိရောက်တဲ့ကြောင့်မို့ဟိုမတော်ရင်အားလုံးကိုတတ်နိုင်လို့ရှင်ပေါ့နော်ကြောင်းနေကြောင်းနေရပေါ့နော်ပညာရေးကိုစာသင်ခန်းထဲမှာမကုန်ဆုံးမဲ့နဲ့လူမျိုးသားရယ်ဟိုဖတ်ပြီးတော့လင်းနိုင်ရည်ရာဟိုခရီးတွေတဲ့တော်ရှင်မှုလည်းရတယ်ဘူးတူတာလည်းရတယ်အတွေ့အကြုံလည်းရတယ်ပြီးတော့မို့လို့ပြောရင်းစုရယ်သွားရင်းလာရင်းပြီးတော့ပေါ့နော်အကုန်လုံးပြည့်စုံတယ်လို့ဆက်မကြီးရလေအကြံပေးခြင်းနဲ့သွားစီခြင်းနဲ့ပေါ့သားရယ်နော်အားလုံးဖတ်စီခြင်းနဲ့ပေါ့နော်
ရှင်ဝန်တရိတ်ဆန်ရုံကြီးအရင်ကလိုပြန်လဲစီကားဖို့နဲ့လူတွေပြန်လဲစိတ်ဝင်စားမှုရရှိအောင်ကိုတော့တရိတ်ဆန်ရုံအတွင်းရေပုံတွေစတဲ့ကြထားကြည့်တာမျိုးတွေကလေးသူငယ်တွေအတွက်တင်ထောက်ကူဖြစ်စေမဲ့သက်ဆိုင်တဲ့တရိတ်ဆန်အရုပ်လေးတွေထားရှိတင်တယ်လို့မှဝင်းတီဗီမွန်ကအကြံပြုပါတယ
်။ဟိုအများကြီးပေါ့နော်ဟိုပြုတ်ပြင်ရမယ်ဥမာပြောရမယ်ဆိုရင်ရေပုံပေါ့ရေပုံလေးတွေပေးမယ်ဒီဒီကိုသွားရင်ဒီလိုမျိုးလေးရှိမယ်နောက်ပြီးတော့အဲ့လိုမျိုးပေါ့နော်အရုပ်ကလေးတွေရောင်းပေးမယ်ဒီတမင်ရုပ်ဆိုလို့ရှိရင်တမင်ရုပ်လေးရောင်းပေးမယ်ကလေးတွေကအရုပ်ကလေးတွေနဲ့တွဲပြီးတော့မှတ်လို့ရမယ်ပေါ့ဩဒါတမင်ရုပ်ဒါတမင်ကောင်ပေါ့အဲ့လိုမျိုးတွဲပြီးတော့မှတ်လို့ရမယ်စသဖြင့်ပေါ့နော်ဥပမာလေးလည်းပြောတာပါပြည့်ဝမှုလေးတွေတော့လုပ်တင်တယ်လို့မှထင်တယ
်ရှင်ဝန်တရိတ်ဆန်ဥယျာဉ်ကိုအရင်လိုစီစီကာကာဖြစ်ဖို့နဲ့လူတွေပြန်လဲစိတ်ဝင်စားလာနိုင်စေမယ့်အပတ်ပြည့်နေရာတစ်ခုဖြစ်ဖို့ရန်ကုန်မြို့ကန်တွေကမျှော်လင့်နေကြပါခင်ဗျာ
ကုကောက်ဆိုင်ရင်တက်ဆက်ထားတဲ့မြန်မာတခွင်စီစီကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ28ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး10နိုင်အထိထုံလွင့်ပေးမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အတိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြရမှာပါ။အစီအစဉ်ထုတ်လွှင့်ရေးမှူးမဆုမွန်နဲ့ကိုအောင်လေးဦးတို့အစီအစဉ်တင်ဆက်ထားပါရရှင
်။ဆရာရှင်များခင်ဗျာဒီအနေရရတအစိုးရလက်ထက်မှာမြန်မာနိုင်ငံမှာအချင်းပြဲချဆမှုတိုက်ဖြတ်ရေးကြိုးပမ်းမှုတွေရှိရာကြောင့်အရင်နဲ့ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတယ်။ဒါပေမဲ့အခြေအနေကတော့နှိမ့်ချနေတော့မယ်ဆိုပြီးတော့ကမ္ဘာတဝန်းအားကြီးလိုက်ဆမှုအခြေအနေတွေကိုစောင့်ကြည့်ခဲခတ်နေတဲ့ Transparency International အဖွဲ့ရဲ့အစိုးရခန်းစာအစ်ကဖော်ပြပါရတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးလဲ။နှစ်ပေါင်းများစွာမြင့်တင်နေတဲ့ဒီအချင်းပြဲချဆမှုပြဿနာကိုတိုက်ဖြတ်ပြီးရေးအတွက်ကိုဘာတွေလုပ်ဖို့ကျန်နေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့အစီအစဉ်ထားပါတယ်။အရင်ဆုံးတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေသဘောထားပေးထားတဲ့စာတချို့ကိုကောင်းတော့ပြီးဖော်ပြပေးခြင်းပါတယ်။တယောက်ကတော့အောင်ဆွေမြင့်ဆိုတဲ့အကောင့်ကနေပို့ထားတာပါ။သူကတော့အရင်နဲ့ဆိုင်တော့ဝင်းကြီးတွေဝင်းကြီးချုပ်တွေတမနာတွေနောက်ဖေးပေါက်အမျိုးသမီးတွေကချင်းကပ်လို့ရတယ်ဆိုတာမျိုးမကြားပါဘူးတဲ့။အောက်ခြေမှာတော့ပုံစံမပြောင်းသေးပဲပုံစံပြောင်းပေးရတာတွေကတော့ရှိနေသေးပါတဲ့။နောက်တစ်ယောက်ကတော့မောင်နယ်ဝေးဆိုပြီးတော့အကောင့်နာမည်နဲ့ပါ။သူကတော့ခရိုနီစနစ်ရှိနေတဲ့လက်ပေးလက်ယူမှုတွေရှိနေဦးမှာပါပဲ။ရှယ်ယာခွဲရလို့ပဲပြောင်းပြီးသုံးရပါလိမ့်မယ်ဆိုပြီးသူကရေးပါတယ်။နောက်တစ်ယောက်ကတော့ဟိုနာမည်ကတော့ကျွန်တော်အတန်အတွက်မှားကောင်းမှားနိုင်ပါတယ်။ Nan Ground ဆိုပြီးရေးထားပါတယ်။သူကတော့လောလောဆယ်ဌာနတိုင်းမှာရှိနေပါတယ်။ဥပမာ Municipal မြေစင်းဘဏ်ငွေချေးဌာနရာပြတ်ဘဏ်မန်နေဂျာမှတ်ပုံနဲ့ password ဌာနတွေမှာဖြစ်ပါတယ်။နောက်တစ်ယောက်ကတော့ကိုမျိုးမင်းလက်လို့ရေးပါတယ်သူကတော့ထက်မှာတော့မသိပါဘူးတဲ့အောက်ခြေမှာတော့မထူးပါဘူးစားတော့ရတာလွယ်နေတဲ့သဘောပါတဲ့နောက်တစ်ယောက်ကတော့ငွေစိုးလိုက်တဲ့သူကတော့တရားရေးမှာငွေရှိသူတွေအနိုင်ရစမြဲပါတဲ့ခုထိလဲဘာမှမပြောင်းလဲပါတဲ့ဒါတွေကိုစစ်စစ်သိမှလဲဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဥမန်းတင်မှာသူကတော့သက်ဆိုင်ရာဝန်ထမ်းတွေကိုပတ်တာနေရတော့မှာပဲမပတ်တာရင်လုပ်ငန်းတွေကြာမယ်ကြောင်ထိုးထားမယ်ရပ်သွားနိုင်တာကြောင့်လဲပတ်တာနေရတော့မှာဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့လာရအောင်ကမိုးကောင်းရင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ပညာရေးဌာနမှာအရင်တန်းရှိနေသေးပါတဲ့အပြောင်းရွှေ့တွေရာထူးတိုးဖို့တွေလက်ထိုးရပါတယ်မြို့နယ်လက်ထောက်ပညာရေးမှုစစ်ဆေးဝင်တော့ကပြောသွားပါတယ်လုံးသက်ကိုကြည့်တာမဟုတ်ဘူးလူကိုကြည့်တာပါဆိုပြီးအတိလင်းပြောပါတယ်ပညာရေးဌာနမှာအခုချိန်ထိလက်ထိုးနိုင်တဲ့သူတွေနေရာကောင်းတွေရနေတော့မှာဆိုပြီးတော့သူကရေးပါတယ်ဆိုတော့အခုဒီနေရာတိုင်းလုံးလုံးမှာရှိနေတဲ့အချင်းပြက်ချဆမှုတွေကိုဒီစာရည်ထဲမှာထည့်ရနေရတွေ့ပါတယ်ဆိုတော့ကျွန်တော်တို့ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုတချို့ရဲ့အမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်အဲကျွန်တော်တို့ဒီရန်ကုန်မြို့ကဒီရှိနေပြီဦးသိန်းတန်းဦးရဲ့သဘောထားကိုကြားချင်ပါတယ်ဆရာဆိုတော့ဒီအချင်းပြက်ချဆမှုပြဿနာတွေကဒီအစိုးရစစ်လက်ထက်မှာသူတို့တက်နိုင်မြတ်တိုက်ဖြတ်ဖို့ကြိုးစားတယ်ဒါပေမဲ့အခြေအနေတွေကဘလောက်ထိဟိုကြံနေသေးလဲဆရာတို့လက်လန်းမိသလောက်ဟိုတွေ့ကြုံရသလောက်ပြောပါဦးခင်ဗျာ
ဟုတ်ကဲ့ဗျာအချိန်ကြီးကတော့သိမထူးလာဘူးခင်ဗျာဟိုပြောင်းထူးမပြောင်းတဲ့အပြင်ခုကကျွန်တော်တို့ဒီဒီလူလူစုကတက်လာတဲ့အခါကျတော့ကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဝန်ထမ်းတွေကိုအဲနောက်ဆုံးပြန်ပြီးတော့ရေးပြီးဘူးဘာမှစိတ်မပူနဲ့ဆိုတော့တကယ်ကိုဥမျိုးဂျိုကြွားဖြစ်ကြပြီးတော့ထုံးစံတန်းဆက်လုပ်ကြတာနော်ဟိုခရိုနီတွေကိုကျွန်တော်တို့ခွင့်လွှတ်ပေးလိုက်သလိုဖြစ်တဲ့အခါကျကြတဲ့အခါကျတော့အဲ့တော့သူတို့ဒီလုံရဲအလုပ်တွေလုပ်ကြတာတစ်ချက်ပဲနောက်တစ်ချက်ကျတော့ဟိုဒီအစိုးရအနေနဲ့ကအစိုးရတဲ့အနေနဲ့အရင်အစိုးရအောင်ဒုက္ခတဲ့ဒီမတော်မတရားကိစ္စတွေပေါ့ဗျာဒီလိုအဲ့လိုကိစ္စတွေကအများကြီးလူရင်းကိုင်းနဲ့တပြေးပြေးပေါ်လာတယ်ဥပမာမန္တလေးတိုင်းမှာဆိုလို့ရှိရင်ကျွန်တော်တရားစစ်ဆိုရင်ဝင်းကြီးဌာနကနေပြည်ညာချက်နဲ့ဝင်းရှုပ်ပြည်ညာချက်ဗျာဆိုတော့ဟိုတန်ပေါင်း4000ကျော်တော့ပေါ့ဗျာအဲ4000ကျော်တော့ကျွန်တော်တို့ပိုးလာတာတို့ဟာဒီမထာတာနဲ့ YPS ကြီးတိုင်းစတိတနေ့ဝင်းကိုယ်တွေမတူတာစတဲ့နောက်ဟိုပြောင်းငါနီးလေးပေါ့ဗျာစီးပြီးပန်းမှောက်ပြီးတော့ဒီအစိုးရဖွဲ့တင်တဲ့အာဏာအတွက်ကြောင့်ဒုက္ခနီးလေးမှာကိုကရဏေချပြီးပတ်သက်နေပြီးဒီလိုထုတ်သွားတဲ့အချက်ကြီးပေါ်ပေါက်လာတော့လေပဲအမျိုးသားပြန်လည်ပြည်ညာရေးဆိုပြီးတော့ကရိုနီတီနဲ့အရင်အာဏာပိုင်းကြီးရဲ့ယာစွတ်မှုတွေဟိုမလုံရဲမကန်ရဲဖြစ်နေသေးတာတော့မလုံချင်မကန်နေသေးတာပေါ့ဗျာအဲ့လိုအနေထားဖြစ်တဲ့အခါကျတော့ တကယ်တကယ်ကတော့ဘာမှထုထွေပြီးတော့ပြောင်းလဲမလာဘူးလို့ပဲကျွန်တော်တို့ပြောရပါပါဟိုထိပ်ဘက်ကဝင်ကြီးတွေအစိုးရဖွဲ့ဝင်တွေကတော့ကျွန်တော်တို့အာမခံနိုင်တယ်အဲ့လိုနေရာတွေမှာတော့လက်ပြလိုက်မရှိဘူးဒါကကျွန်တော်တို့အရင်ဆိုရတယ်မတူပဲချက်ပြောရဲတယ်တို့ရတော့အောက်ပိုင်းနေသိမထူပါဘူး
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တစ်ယောက်ကတော့ဆောဆောဦးသိန်းတန်းဦးကတော့ဒီမန္တလေးမြို့ကပါရန်ကုန်မြို့ကမဟုတ်ပါဘူးဒီရှင်းနေဦးသိန်းတန်းဦးပါကျွန်တော်အခုရန်ကုန်မြို့ကရှင်းနေတယောက်လည်းရှိနေပါသေးတယ်သူကတော့ဦးကျော်လင်းပါဦးသူကလည်းဝါရင်ရှင်းနေတယောက်ပါပဲဦးကျော်လင်းသဘောထားလည်းပြောပါအောင်ခင်ဗျဒီအချင်းပြတ်ချစားမှုအခြေအနေတွေမြန်မာနိုင်ငံမှာဘယ်လောက်ထိရှိနေသေးလဲ
ဟုတ်ကဲ့ခင်ဗျဟိုကျွန်တော်ဒီအပိလေးစားဖို့ရတယ်တော်တော်လေးချိန်ချိန်ပြတ်မပြောမှအချက်ပဲကျွန်တော်အဓိကထောက်ပြချင်တာကတော့နောက်ဆက်သူဦးလေးမှာပြတယ်လေဦးရီအဘဒါမအားနေရယ်ညာဘက်လက်ကိုဒရဲလက်နဲ့ပေါင်းမှရခိုင်ခဲခါကြောတော်တော်လေးကိုညာဘက်လက်ရဲ့ကိုမဆွေးနိုင်လို့ဒီဥပဒေပြထားမှာအဂရိလေးစားဖို့စားကျင်နေစားလို့ရပါတယ်ဗျာအရင်ကဘုရားဆင်ဆိုရဖွဲ့ကြီးနဲ့ရေးစစ်ရှိခိုးနဲ့အဂရိလေးစားဖို့ဦးနေတာတွဲနေတာရေးစစ်ရှိတပည့်တွေမစားဘူးလို့ဖွဲ့လိုက်စားဘူးလို့ဖွဲ့ကြီးကဘယ်လိုလဲနောက်ဆုံးပြပြည်သူတယောက်ကစားဖို့လိုက်တယ်ဒရဲလက်စားဖို့မှတခါနဲ့နောက်ခံလိုက်ပြီးတော့အရေးယူကြတယ်အရေးကြီးအများကြီးဖမ်းခါတယ်အခုကကျတော့ဘလူးတို့ကဖမ်းမှမသိဘူးစားတော့အော်ပြီးမှမတက်ခဲ့ပါဘူးနေပြည်တော်ကအဆင်ပြေတော့ပြီးတော့မှအပေါ်အဆင်ဝင်စားဖို့ခက်တယ်ပြင်တိုင်တဲ့လူတော်ကပဲအထောက်ထဲမပြည့်စုံပြန်ဖမ်းတဲ့ဥပဒေမျိုးကြီးပြဋ္ဌာန်းတော့သူကတော့စစ်လေးခုနဲ့အဲဒါတော့စစ်ကုန်းနဲ့ပြဋ္ဌာန်းတဲ့ဥပဒေကြီးအဲ့ဒီတော့မှပုံမအားမရရောက်ပါဘူးကျွန်တော်တမတီလက်ရှိတဲ့နိုင်ငံကြီးတွေမှာတော့အဲ့ဒီလိုဆိုင်ခေါင်းနဲ့မတလားလို့ပြစ်စပ်လိုက်တယ်ကပမာဏမိုင်းလို့လောက်တာမရှိသေးဘူးခင်ဗျာကျွန်တော်တရားစီရင်ဆိုကြောက်ကြောက်ဖြစ်တယ်ပါတော်လို့အရင်ကမှမရှိသေးပြအဲ့တော့ရှင်းနေဦးပဲမပေါ်သေးပါဘူးလို့ပဲကျွန်တော်ပြောပြရစီကဟုတ်ကဲ့
ဟုတ်ကဲ့
ဒါကြီးပြောရင်တော့အချိန်များလို့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်မှုတခြားဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်တူကတော့ဒီဥစောလွင်မှာဟိုမြန်မာနိုင်ငံကပါပဲဥစောလွင်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
မတန်းစစ်ဖွဲ့စည်းပုံရမြန်မာနိုင်ငံမှာအဂတိလိုက်စားမှုတွေကကျွန်တော်တို့အောက်ခြေအနာပိုင်းရဲ့လုပ်ငန်းတွေကလုံးဝမကြောင်းရသေးပါဘူးကျွန်တော်တို့စွတ်တကွယ်ကလေးဒုထုံရို့ဥကျလွင်ရို့ဥတန်းမဦးတို့ကျွန်တော်တို့စီဝရောက်လာပါတယ်အာကျွန်တော်စိတ်နှံ့ကြည့်ရတာဟိုရေလို့သားတွေအားထောက်ပိုက်ပြီးပြီအာကျေးဇူးဆုံးရှုံးတာကိုဟိုတရရဲ့ရင်းနှီးပိုင်းဟိုရင်းနှီးကုမ္ပဏီကသဘာဝတရားကုမ္ပဏီကနေပြီးတော့ဟိုတွားတဲ့တင်းတို့တွေနောင်ရင်းနှီးကြတဲ့တင်းတို့ကိုအာဟိုအဲ့ဒီတင်းတို့တွေရောက်အားထောက်ပိုက်ပြီးပြစ်ပြသွားကြပါတယ်ဒါကိုရှင်းလင်းပေးပါလို့အဲ့ဒီဆွတ်တကူစရိညာကိုတင်ကြတာလုံးဝကိုသူတို့ကအရေးယူတင်ပြနိုင်ခွင့်မရှိပါဘူးနောက်ကကျောင်းရည်ခန္ဓာကျိုးဒီစီလီယာစီဟိုဆရာဆရာဆံဆရာမမြခါထားတဲ့အနေနဲ့အာ900ကျော်လောက်ခေါ်ရင်လူပေါင်းအာအနည်းဆုံးကတော့9000လောက်ပေးရပါခင်ဗျာ6လားဟာအာဟိုရွေးတဲ့အခါမှာသူတို့ရေငွေရွေးဟိုဆုံးချလာရှိရပါတယ်ရွေးတဲ့အခါမှာခုတော့မရွေးဘူးဒါအားရင်းလက်ဆောင်ကလုံးဝအောက်ခြေတင်ညာရေးဟိုကိုရှူရေးအလုံးဝင်းကြီးဗန္ဒာကြီးအရစလုံးဝမပြောင်းနေသေးပါဘူးဆိုတာကျွန်တော်သိရတယ်ခင်ဗျာဒါတော့ပါပဲ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့စာပေးပို့ပြီးတော့ဟိုပြောထားတဲ့ပုံစံတွေလည်းရှိနေပါသေးတယ်အရင်ဆုံးဟိုတယောက်ကပေးစာတော့ကျွန်တော်ဖော်ပြခြင်းမှာသူကတော့အမေရိကန်ပြည်အစိုးရမောင်တတနာပါခင်ဗျာသူပေးတဲ့စာမဆုံမဖြစ်ဘူးဆိုရ
နေနဲ့နှစ်ပေါင်းများစွာအမြင့်တွယ်နေတဲ့အဂရိလိုက်စာတိုက်ဖြတ်ရေးကိုထိထိရောက်ရောက်တိုက်ဖြတ်နိုင်မှုရန်ပြည်ထရေးဟာကာကြုတ်လက်အောက်မှာပဲရှိနေတဲ့အတွက်အနည်းငယ်ခက်ခဲနိုင်ပေမဲ့အိုးရဦးစီးဌာနနဲ့မြေစင်းဌာနတွေဟာအစိုးရလက်အောက်မှာရှိနေတဲ့အတွက်အဓိကကင်တွယ်ဖို့လိုအပ်နေတယ်လို့ယူဆမိပါတယ်။ဒီဌာနကြီးနှစ်ခုကိုထိထိရောက်ရောက်ကင်တွယ်လိုက်တာနဲ့အဂတိလိုက်စားမှုတွေဘလောက်တောင်ကြီးကြီးမားမားပြုလုပ်ထားတယ်ဆိုတာပေါ်လာပါလိမ့်မယ်။ဒါ့အပြင်စစ်အစိုးရတွေလက်ထက်တုန်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအနီးကပ်စောင့်ကြည့်ဖို့ကလွဲပြီးတော့ဘာအတွက်နဲ့မှမလိုအပ်တော့တဲ့ရက်ကြီးအဖွဲ့တွေကိုလုံးဝဖျက်သိမ်းတင်တယ်လို့ယူဆမိပါတယ်။ဒီအဖွဲ့တွေကကြာလာတော့တရားဝင်အမှုပွဲစားတွေလိုမျိုးဖြစ်လာပြီးအောက်ခြေအစင်အကျင့်ပြတ်ခြားစားမှုကိုတွင်းတွင်းကြဲကြဲပြုလုပ်လာနေကြပါတယ်ဘလောက်ထိတောင်မှဆိုးဝါးလာနေတယ်လဲဆိုလို့ရှိရင်ပြည်ပမှာ10နှစ်10မိုးအလုပ်လုပ်နေကြတဲ့သူတွေတိုက်တေကားတွေနဲ့မနေနိုင်ပေမဲ့ရက်ကျေးဥက္ကဋ္ဌ5နှစ်ဖြစ်ုံနဲ့တိုက်တေကားတွေအပြင်သားသမီးတွေကိုအနေအဆုံးစင်ကာပူနိုင်ငံကိုဆစ်လွတ်နိုင်တဲ့အခြေအနေမျိုးထိတောင်ရောက်သွားကြပါတယ်ရန်ကုန်မြို့ရဲ့တချို့သောရက်ွက်တွေထဲမှာဆိုရင်ဥက္ကဋ္ဌလက်မှတ်ထိုးဖို့ရုံသွားနေစရာတော့မလိုပါဘူးအိမ်နိုင်ရာရောက်ဥက္ကဋ္ဌကကိုယ်တိုင်လက်မှတ်လာထိုးပေးပါတယ်သူရဲ့ခီးဆောင်အိတ်ထဲမှာရုံးတစိုက်တုံးနဲ့လိုအပ်တဲ့ပစ္စည်းအားလုံးအရန်သင့်ပါပါတယ်။သူတို့ကနေတဆင့်ရဲထွေအုပ်နဲ့လာဝကတွေဆက်သွယ်ပြီးတော့အားလုံးကိုအဆင်ပြေအောင်လုပ်နိုင်ပါတယ်။ဒါကြောင့်မို့လို့အစိုးရအနေနဲ့အမိုက်ကအစပြတ်သက်ဖျားအထိမီးမလောင်နိုင်အောင်လို့ဒီရဲကြီးအဖွဲ့တွေကိုဖျက်သိမ်းဖို့လိုအပ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျားတဲ့မောင်တက်တနာအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ဖေးပို့ထားတဲ့ message တချို့လည်းပေါ်ပြကြမှာသေးတယ်တယောက်ကတော့ဥုံချင်းနဲ့ဟိုသူကတော့မြို့နယ်ခရိုင်တိုင်းဌာနအားလုံးမှာဖွဲ့စည်းပုံပြောင်းမှာလက်ပေးလိုက်ရုံပျောက်ပါလိမ့်မယ်နောက်သူကတော့မခန့်ခိုင်ပါတဲ့သူကလက်ပေးရသူကိုအပြစ်မပေးပဲလက်ပေးလိုက်ယူရသူကိုအရေးယူမယ်ဆိုရင်ပို့ထိရောက်ပါလိမ့်မယ်ဆိုပြီးသူကအကြံပေးပါတယ်နောက်တစ်ယောက်ကတော့ဇာခိုင်းနဲ့သူကတော့မြန်မာနိုင်ငံမှာအဂတိလိုက်စားလာတာနှစ်ပေါင်း69နှစ်ကျော်ပြီးဗမာစစ်ဘုလူတစုပဲကောင်းစားတဲ့တာမန်ဝန်ထမ်းကအဂတိမလိုက်စားရင်လက်စားနဲ့မလောက်ငါဘူးအစိုးရကလုံလောက်တီတီပေးပါလားတဲ့ဘသူမှအဂတိလိုက်စားမှာမဟုတ်ပါဘူးဆိုပြီးသူကရေးပါတယ်ဆိုတော့ဒီပြဿနာရဲ့အရေးမြစ်ကဘာဖြစ်မလဲဒီဝန်ထမ်းတွေဝင်ဝင်မလောက်လို့လားဟိုတခုရှိတာမေးခွန်းမေးစရာရှိတာဝန်ထမ်းတွေဝင်ဝင်မလောက်လို့ဆိုရင်ပဲဟိုဝင်ဝင်လောက်ငါရသားနဲ့ဟိုဟိုအားရလိုက်စားကြတဲ့အရာရှိကြီးတွေလည်းရှိနေဆိုတော့ဒါတွေကြတော့ဘယ်လိုလုပ်မလဲဆိုတော့လည်းမေးစရာဖြစ်လိမ့်မယ်ထင်ပါတယ်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာကဟိုပြင်ဆင်ဖို့ဆိုရင်လူတွေကိုအဓိကပြင်ရမလားမူတို့စနစ်တို့ပြင်ဖို့လိုလားဟိုရှင်းနေဦးတင်တန်းသဘောထားဆွေးနွေးပြပါဦးခင်ဗျအ
ဲကျွန်တော်တော့နောက်ခုစလုံးပြင်ရမယ်ဗျာနောက်တစ်ခါဟိုစလာတဲ့ဟိုဟိုအမျိုးသားပြန်လဲတင်မြည်ရေးဆိုပြီးတော့ခရိုမီတွေနဲ့ဟု
တ်ကဲ့
သူတို့ကျွလို့နဲ့ပြမှုတွေကိုကာဝယ်ပြတာပြောပါပန်တယ်လို့ကျွန်တော်မြစ်စားဘူးဗျာဟိုသူတို့ကိုကျွန်တော်တို့ကဟိုဘာလို့အမေညာလို့မလို့ပြောတာပေါ့တို့ရရင်ပေါ့ဗျာသူကြက်ရမယ့်နေရာမှာတရားပါလို့ပြောတယ်99ကြာအိတ်ထဲထဲသွားတဲ့ကိစ္စမတန်တဆပေါ့ဗျာတိုင်းပြည်နစ်နာအောင်လုပ်သွားတဲ့ကိစ္စတွေကခွင့်မလွတ်သင့်ဘူးဗျာဒါတွေကပြမှုတွေဖြစ်တယ်အဲ့တော့အဲ့လိုပြမှုတွေကြတော့ပြမှုနဲ့အတူတူပေါ့စုံစမ်းစစ်ဆေးဖို့လိုမယ်နောက်တစ်ခါကျွန်တော်တို့ခုဒီအများကြီးတွေ့နေရပြပါမတုံးတဲ့လေမြေကြီးဧကတွေအများကြီးပြေးထားအခုမှပြန်တွေ့တော့ဟိုဥပဒေနဲ့မညီပဲနဲ့လူတွေ
ဟုတ်ဟုတ်ကဲ့ဟိုဦးသိန်းသန်းဦးရဲ့တယ်လီဖုန်းလမ်းအသိမကောင်းပါဘူးခင်ဗျာအခုကျွန်တော်ပြန်ပြီးဆက်သွယ်ပါမယ်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဖိတ်ခေါ်ထားတယ်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုအလှည့်ပေးမှဖြစ်ပါတယ်အရင်ဆုံးကတော့ဟိုစလိုင်းပွေကုန်းပါရန်ကုန်မြို့ပါစလိုင်းပွေကုန်းရဲ့သဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျာ
โอเคเสียหัวอาชีพจะทําหมดสุดเลยဥစ္စာကတော့ကျွန်တော်ဒီဝန်ကြီးဒီဝန်ကြီးချုပ်ဒီကိုတော့ကျွန်တော်အနိကမဆွေးနွေးချင်မှာမပြောလို့ပါဘူးဒီအောက်ခြေကဝန်ထမ်းအဖွဲ့အစည်းတွေရဲ့အချင်းပြတ်ဆက်ဆံမှုကျွန်တော်နည်းနည်းဆွေးနွေးချင်တယ်ဘာလို့လဲဆိုရင်တော့ဥပမာဂျမ်းမာစီဝန်ကြီးဌာနလေးအောက်ကဂျမ်းမာစီဦးစီးဌာနပြည်သူ့ဟောဆေးရုံတွေပေါ့ဥပမာမြို့နယ်ဆေးရုံမှာဆိုရင်မြို့တကုံမှာဆိုရင်တော့ဟောတားဖွားတဲ့ဟိုဘာလဲအမျိုးသမီးတွေလာတဲ့ခါမှာသူတို့အယူယူမွေးဖွားရင်တောင်မှအဲ့ဒီဆီယာမတွေကဆဲ့ဝဥကြီးနဲ့ဟိုတွေးပြီးတော့မှအဲငါတောင်အလှငွေထည့်ရမယ်ကရောရမယ်ဆိုတဲ့ဥစ္စာကတဇဝင်းပုံစံနဲ့အဲ့ဒီတော့ဝလာတဲ့သူတွေဆိုတော့သူတို့ကကြောက်ပြီးတော့မှအဲ့ဒီဥစ္စာကလက်ပစ်လိုက်ယူဆိုတာဟိုသဘောမထားတော့ဘဲနဲ့ပေးရမယ်ကမ်းရမယ်ဆိုပြီးတော့အဲ့ဒီပြည်သူလူထုကိုယ်တိုင်ကဒီအတိညာမရှိတာလားတော့မဟုတ်အားနာတာလားတော့မဟုတ်ကြောက်တာလားတော့မသိဘူးအဲ့လိုမျိုးဟိုမြုပ်နေဆဲ့ဝင်လို့ပါတယ်ဥမာကျွန်တော်ကိုတွေ့ရှိနေတယ်နော်အဲ့ဒါကြောင့်ဒီဥစ္စာကိုတိုက်ဖြတ်နိုင်ဖို့အတွက်တော့ဘသူတွေကဟိုအဓိကလောက်ရမလဲဆိုရင်ထွတ်တော်အမတ်ဒီဒီမြို့နယ်ကထွတ်တော်အမတ်ဒီကပြည်သူထွတ်တော်မျိုးသားထွတ်တော်ဟိုနောက်ပြီးတော့မှဟိုဘာလဲပြည်နယ်နဲ့တိုင်းဒေသကြီးထွတ်တော်မှာဥမာနေဆုံး၃ရောက်ရှိတဲ့မြို့တွေမြို့နယ်မှာသူတို့ကအဲ့လိုမျိုးအပြင်းပြက်ဆက်ဆံမှုရှိနေတဲ့နေရာကိုသူတို့ကမတွားဘူးတွားရင်တော့သူတို့ဟိုပြည်နယ်အိမ်ကြီးကိုဝုတ်ပြီးတော့မှဒီငါအကြောင်းပါတယ်ကျွေးဒီအေးဆေးနေဆိုတဲ့ပုံစံနဲ့တကယ်တမ်းကျထွတ်တော်အမတ်ဆိုတာတာမန်ပြောအနေနဲ့ဟိုဒါသူ့တော်မဆိုတာတိချာမလို့ပါဘူး။အမှစုံစားရမယ်။ပြီးရင်တော့လူဒီဟိုဇက်ကွက်သားပြည်သူတွေကိုလည်းစုံစားရမယ်။အဲ့ဒါမှသူတို့ကဒီအစိုးရအုပ်ချုပ်သူတွေကိုတိုင်တားနဲ့ပြောပြတယ်ဆိုရင်တော့ပိုကောင်းမယ်။အခုကကျွန်တော်တို့အယက်သားတွေကတော်ပြောရင်ဟိုဘာလဲတရားဆွဲတာတို့ဘာလို့ခံရတယ်။အဲ့တော့သူ့တော်အမတ်ကြီးကအခုချိန်ထိသူတို့အကြီးလိုက်ဆောင်မှုကိုဇော့ကြအောင်တိုက်ချက်မှအင်တာမအားနေတယ်လို့ကျွန်တော်အဲ့လိုပဲတုံးတက်ချင်ပါတယ်ဆရာ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်ဒီ Facebook ကပေးပို့ထားတဲ့စာရီးကတော်တော်များပါတယ်။ကျွန်တော်ဒီထဲမှာနောက်ထပ် channel သေးတာတွေကိုဖော်ပြချင်ပါတယ်။မိုက်ထန်စင်ဖတ်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။အုံးကျင်းဆိုတဲ့နာမည်နဲ့ပို့ထားတဲ့တယောက်ကတော့မြို့နယ်ခရိုင်တိုင်းဌာနအားလုံးပါဖွဲ့စည်းပုံပြောင်းမှလက်ပေးလက်ယူမှုပြောင်းမှပါလို့ရေးသားထားပါတယ်။မခန့်ခိုင်ကတော့လက်ပေးတဲ့သူကိုအပြစ်မပေးဘဲလက်ယူတဲ့သူကိုရေးယူမယ်ဆိုရင်ပို့ပြီးထိရောက်ပါလိမ့်မယ်လို့ဆိုထားပါတယ်။မက်ဆာဂျီကတော့မြန်မာနိုင်ငံမှာအဂတိလိုက်စားတာနှစ်ပေါင်း69နှစ်ရှိပါပြီ။ဗမာစစ်ဘိုလ်လူတစုသာကောင်းစားကြတဲ့တာဝန်ဝန်ထမ်းကအဂတိမလိုက်စားရင်လာစားနဲ့မလောက်ငါဘူး။အစိုးရကလုံလောက်တီထိပေးပါလားဘယ်သူမှအဂတိလိုက်စားမှာမဟုတ်ပါဘူးဆိုပြီးရေးသားထားပါတယ်။နောက်တစ်ယောက်ကတော့ကျော်စင်မိုးပါ။ NLD အရတအစိုးရလက်ထက်မှာဌာနဆိုင်ရာဝန်ထမ်းတွေကိုအမှန်တကယ်လက်ပေးလက်ယူမှုတွေကိုအရေးယူမီဆိုပါကကျွန်တော်အနေနဲ့အကြံပြုချင်တာကဌာနဆိုင်ရာယုံဥပမာမြို့နယ်လာဝကကိုဝင်ရောက်စစ်ဆေးမှုအမှန်တကယ်ပြုလုပ်ခြင်းပါက အကြောင်းကြားချက်မရှိဘဲရုံးလုပ်ငန်းဆောင်ရွက်ချိန်မှာရှောင်းတခင်စစ်စေးရေးယူမှုချိန်နဲ့တပြေးညီကြိုးသားရင်သားမခွဲကြဘဲရေးယူမယ်ဆိုရင်အောင်မြင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်တစ်ယောက်ကတော့ကိုတန်းစိုးငွေဆောင်ဆိုတဲ့နာမည်နဲ့ရေးသားထားတာပါအဂတိရှိတာပေါ့ဘမရှိလဲဆိုအောက်ခြေမှာရှိတယ်ကျေးလက်တွေဆိုပူရောင်ဆိုးတယ်ရင်မောင်းလိုင်စင်လုတ်တယ်လုတ်တက်တယ်ဗျာအဲ့ဒါလဲအဂတိနဲ့သွားနေတာပဲရင်မောင်းလိုင်စင်လက်မှတ်ဆိုတာတင်မင်းတမန်လက်မှတ်ငွေပေးပြီးယူနေရတယ်ပါရောက်အောင်ဆိုရင်ပြည်သူဝန်ထမ်းတွေပြည်သူတွေတဲကသာစင်တီတဲ့သူတွေကလည်းငါတို့ဟာပြည်သူတွေတဲကပြည်သူတွေပါလားဆိုပြီးခံယူထားနိုင်ရင်ပြီးပြီဆိုပြီးရေးသားထားတာပါ
โอเคเจซูอ่ะแมดิทันซินนาวကျွန်တော်တို့ဟိုအတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါသေးတယ်သူကတော့ဟိုချန်ကင်းမျိုးကဥကျော်လင်းမှာဥကျော်လင်းရဲ့သဘောထားကိုလည်းနားထောင်ကြအောင်ပ
ါလက်ပိလက်ယူမှုရောင်းနေပါပြောက်ဖို့အတွက်ပထမအဆုံးချက်ကတော့နိုင်ငံခေါင်းဆောင်ရဲ့မူဝါဒနဲ့ပြတ်သားတဲ့လှုပ်ဆောင်ချက်ကအဓိကဖြစ်ပါတယ်တပါတီအာဏာရှင်စနစ်ဖြစ်ပေမဲ့တရုတ်ပြည်ရဲ့ပြတ်သားတဲ့တိကျကင်တွယ်မှုမျိုးကိုတော့အတူယူရမှာပါမြန်မာပြည်မှာကတော့ဒီမိုကရေစီဆိုတာကင်တွယ်ခွင့်ရတဲ့ဝန်ကြီးဌာနတွေကစပြီးတိတိကျကျအရေးယူပြရပါလိမ့်မယ်ဒေါ်ဆန်းစုကြည်စင်ကာပူမှာပြောခဲ့တယ်လို့ဝန်ကြီးတွေကလက်မစားပေမဲ့အဆင့်ဆင့်သောအောက်ခြေတွေကလက်စားမှုနဲ့အသားကျနေတဲ့အခြေအနေကနေရုတ်ထွက်ရမှာမို့ပြည်သူပြည်သားအလုံးကဝိုင်းဝန်းမှသာအကျင့်ပြက်လက်စားမှုရောင်းနေပပျောက်သွားမှာပါ68အရေးကင်းပြည်ကစားတက်လာတဲ့စစ်အစိုးရရဲ့လက်ပေးလက်ယူမှုတိုက်ဖြတ်ရေးကြွေးကြော်တာနေကြောင်းဌာနဆိုင်ရာအချို့ရဲ့လှုပ်ဆောင်မှုတွေမှာလက်ပေးလက်ယူမှုအနှဲငယ်ရောင်းနေပပျောက်ခဲ့ပေမဲ့မကြခင်မှာပဲမြမဆွေစစ်လေးလမ်းစဉ်ခက်ခဲတဲ့တောင်ပို့ဆိုပြီးစံချိန်တင်ခဲ့ပါတယ်ပါတီခေတ်ကပါတီဝင်တွေအခွင့်အရေးငယ်ခန္ဓာကလွဲရင်လက်ပိတ်လက်ယူမှုတိတ်မကြီးကျယ်ခဲ့ပါဘူးဦးသိန်းစင်အစိုးရရဲ့တန်ရှင်သောအစိုးရကောင်းမွန်သောအစိုးရဆိုပြီးတက်လာကစားကကိုရီးတစ်ခုကိုပြောရရင်အခွန်ရုံးသွားအခွန်ဆောင်တန်းအခွန်ဦးစီးအတွက်ငွေနဲ့ဝန်ထမ်းတွေအတွက်ပေးနေရတဲ့စာရွက်စာတမ်းကြီးတွေလုံးဝမကောက်ခံတော့တဲ့အပြင်ပေးနေကြအတိုင်းပေးခဲ့တာကိုတောင်းနိုင်ငံတော်ကိုတာဝန်ထမ်းဆောင်နေတဲ့အခါမှာလဲခွန်နှန်းနေဖို့တာဝန်ကျေပြီးဖြစ်လို့သူတို့ကိုပေးဖို့မလိုတဲ့အကြောင်းပြန်လဲပြောကြတာခံရပါတယ်တကယ်လဲမယူကြပါဘူးထိပ်ပင်းကလက်ပိတ်လက်ယူကြွေးကြော်တာနေပြော့လာပြီးလိုက်နာမှုအားနဲ့လာတဲ့အပြင်နိုင်ငံတော်သမ္မတကြီးဦးသိန်းစင်က၃သိန်းနဲ့မကျော်ရင်လက်ယူမှုမမြောက်ဘူးလို့ပြောပြီးကြတဲ့ကတဖြည်းဖြည်းအရင်ကတည်းပိုဆိုးလာပြီး၃သိန်းအောက်ပေါ်တင်လက်ငွေတောင်းမှုအစဉ်စဉ်ပြန်ဖြစ်လာခဲ့ရတာဟာဒီမိုကရေစီအစိုးရမတက်မီအထီပါပဲခုလက်ကြွေးကြော်တာအတိုင်းတိုင်ကြားတာတွေကိုထိထိရောက်ရောက်ပြတ်ပြတ်သားသားအရေးယူမပြရင်တော့အရင်တိုင်းပြန်ဖြစ်လာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဥကျော်လင်းမှာဆိုတော့သူထောက်ပြဟိုသူပြောတဲ့အထဲမှာအချက်တစ်ချက်ကတော့ဒီအချင်းပြက်ခြားစားမှုတိုက်ဖြတ်တဲ့နေရာမှာဟိုကျူးလွန်တဲ့သူတွေကိုအပြစ်ပေးရေးယူဖို့အပိုင်းပါလာပါတယ်ဆိုတော့ဒီနေရာမှာလက်ရှိဥတွေနဲ့လုံလောက်မှုရှိရလားကျွန်တော်ဥသိမ်းတန်းဦးသဘောထားပြောပါအောင်ခင်ဗျဥသိမ်းတန်းဦးကရှေ့နေလဲဖြစ်တယ်ဆိုတော့အခုလက်ရှိကျွန်တော်ဒီဇဲဥတွေကဒီအခိလိုက်စားမှုတွေကိုအရေးယူနိုင်မဲ့ခြေနေမျိုးတွေလုံလောက်ဖြစ်ရလား
ဟိုကွာဥရီပြည်တံပြတ်ထန်းတပတ်ရှိတယ်တော့လုံလောက်တယ်ဗျာပြည်တံပဲလေ15နှစ်တူတော့ချတာဥပ္ပစီသိမ့်တာတွေလည်းပါတယ်ဒါပေမဲ့ကျွန်တော်ဆရာဥကျော်တင်ကျော်သလိုပဲဗျာကျွန်တော်မြင်တာဒါဓပိလိုက်ယူကမလုံလို့ဗျာအဲ့ဒါဥပ္ပရိအစ်တေဟာအဂတိလိုက်စားမှုတက်ခဲ့ဥပ္ပရိလို့ဘာလို့ဖွဲ့ပြီးတော့ဟာကော်မတီဝင်15ယောက်တို့ပတ်စံနေအများကိုငွေကြီးအစ်စ် level တွေကားစားမလို့ပါဘူးဆရာဥကျော်တင်ပြောခဲ့တဲ့အတိုင်းကျွန်တော်တို့အရင်တုန်းကဗျာမဆာလာခစ်မတိုင်ကမဆာလာခစ်မှာတော့အလုံးချမ်းချမ်းတော့အလုလုခဲ့တယ်ဒီစာသုံးလုံးအဖွဲ့ကြီးကအထူးဆုံးကစီစီအဖွဲ့ကြီးကိုခေါင်းဆောင်ကတကယ်တာဝန်ခံပြီးတော့တကယ်အဲ့ဒီလိုက်စားမှုတားမြစ်တားမြစ်ခြင်းနဲ့စိတ်ဓာတ်နဲ့လုတ်ကန်ဆောင်ရမယ်ဆိုရင်အထူးအဖွဲ့ဆောင်ဖွဲ့ရမလို့ပါဘူးဒီကနေဆက်သွားလိုက်လို့ရှိရင်ဖြစ်တယ်ပြထားပြီးတော့မထောက်ကွာလို့ရှိရင်အဲ့ဒီလိုက်စားမှုတက်ခဲ့ဥပဒေနဲ့လုံလောက်တာပါပဲအဲ့ဒါတွေကမလုံတော့လို့ဥပဒေကမလုံတော့တာမဟုတ်ဘူးဥပဒေကအကောင့်တွေမဖော်တာမလုံတာကြောင့်ဖြစ်တယ်ဥပဒေကလုံတော့တယ်
โอเคเจซูပါကျွန်တော်တို့ဒီဟိုကျွန်တော်တို့ဆက်သွယ်ထားတဲ့ဟိုတော်တာရှင်တွေရဲ့တချို့ကိုလည်းထပ်ပြီးအလှည့်ပေးခြင်းပါတယ်အရင်ဆုံးတယောက်ကတော့ဥတ္တပါခင်ဗျာမြန်မာနိုင်ငံရပါပဲဥတ္တသဘောထားလဲဆွေးနွေးပါခင်ဗျာ
ဟုတ်ဟုတ်ကဲ့ကျွန်တော်တို့အစွမ်းသာပြောတာပါเนาะဒီအဂရိတက်ဖြတ်ရေးကော်မရှင်ဖွဲ့ထားတယ်အဲ့တော့အလုံးမဖြစ်ဘူးအခုဒေါ်ဆန်းစုကြည်ရဲ့ဆိုရ NLD တက်လာတယ်ကျွန်တော်တို့တစ်နှစ်ရှိတော့ဘောဆက်လာဒါပေမဲ့လက်ပြီးလက်ယူနဲ့ပတ်သက်ပြီးတော့အရေးယူမှုမရှိသေးတာကိုလည်းကျွန်တော်တို့တွားပြီးတော့တွေ့ရတယ်အဲ့တော့လက်ပြီးလက်ယူအစောနောက်အခုထဲမှာဆွေးနွေးသွားတဲ့ပုံကူကြီးကဘယ်လိုဆိုအောက်ချီမှာအောက်ချီမှာအောက်ချီမှာအတိအကျဟုတ်တယ်ဘာကြောင့်လဲကျွန်တော်တို့လစာနဲ့မလောက်တဲ့ပြဿနာတွေကအများကြီးပဲအဲ့တော့ထိပ်ပန်းရမပြောင်းတာအများတန်းအတွင်းဝင်နေညွှန်ကြားရေးမှုချုပ်တွေကစာမျက်စာရတာပေါ့နော်ဥပမာအဲ့ကြောင့်သူတို့ကပုံမှန်အတိုင်းလုပ်နေကြဒီရန်တရားတစ်ခုလုပ်နေတဲ့သဘောဖြစ်နေတော့အဲ့တော့ဒီမှာကျွန်တော်တို့လက်ပြီးလက်ယူမပြအောင်အဲ့တော့ဘယ်လိုမျိုးပုံစံတွေကိုစပြီးတော့အရေးယူရမလဲကျွန်တော်တို့ဒီအများအတွင်းဝင်နေညွှန်ကြားရေးမှုချုပ်အဆင့်နေညွှန်ကြားရေးမှုအဆင့်မျိုးထိထိရောက်ရောက်ကင်တွေရေးယူမယ်ဆိုတော့ရတယ်အခုအဂရိတိုက်ဖြတ်ရေးကော်မရှင်ဖွဲ့ထားတယ်
အခုချိန်ဒီတက်မှုမှာအရေးမယူသေးဘူးအဲ့တော့ဆောနာပြောတယ်လို့ပေါ့နော်ကျွန်တော်တို့အများကြီးလောက်အောင်မှာအဲ့တော့တကယ်တမ်းကျတော့အဂတိတက်ဆက်ရေးကော်မရှင်ကိုဆက်ဦးဒိန်နေဦးဆွေးနွေးသွားတယ်လို့ပေါ့စသုံးလို့ဝင်တဲ့ပြန်ထည့်လိုက်ရင်ဒါပြီးပြင်းပြင်းဖြစ်လာမယ်စနစ်တကျဂိုင်းလွယ်နေရမယ်ဒါပေမဲ့အခုချိန်ကစာမျက်စာရဲ့ပေါ့နော်ဒီညွန်ကြားရေးမှုချုပ်အမြဲတမ်းအတွင်းဝင်နေရဟိုယူမြဲယူရခက်တီတီပဲသူတို့ကလုံနေတာဒီဆိုဒါတွေဟိုသူတို့အနီးနားမှာရှိတဲ့ဝင်ကြီးတွေကကြက်မှတ်ပြီးတော့ဒါအလေးအမြတ်ရေးယူရမယ်ပေါ့နော်ဒီလိုမှမဟုတ်ဘူးဆိုတော့ကျွန်တော်တို့ကနာတာရှိယောဂါလိုပဲဒီအဂတိတိုက်ဖြတ်ရေးကော်မရှင်ဟိုအဂတိလိုက်စားမှုကရှိတယ်ပါဘာလို့ဆိုတော့ဒါကနိုင်ငံတိုင်းမှာဟိုရှိနေတယုံမှာဆိုလဲကြည့်ရတည်တံပြီးတာစားနေကြတာပဲ
ဟုတ်တယ်
အဲ့တော့ကျွန်တော်တို့ကပေါ်တင်ပြောင်းစားနေတာပေါ့နော်ဟိုဟိုရဲတင်းတင်းလုံနေတဲ့အလုပ်ရဲ့လုံရက်တူမလုံအောင်ကျွန်တော်တို့ကဥရီတွေရှိပြီးသားဥရီတွေကိုတက်ဝင်အောင်လုပ်ရမယ်ဥပမာဆောနာပြောတယ်ဟိုလက်ထောင်မျိုးနဲ့ပညာရေးမှုကတဲ့ဒီဟိုပါပေါ့နော
်
ဟိုဆရာဆမခန့်မှာဟုတ်တယ်ကျွန်တော်တို့လည်းနေစားလုပ်အားပေးဒီမှာကျွန်တော်တို့ဆရာဖွဲ့ချက်ကိုတိုင်ထားတာအများကြီးပဲကျွန်တော်လည်းစာရီပို့တယ်ဟိုတချို့တွေဆိုပတ်စံပေးရမယ်ပြောင်းတောင်းတဲ့မျိုးနဲ့ပညာရေးမှုတွေဒီဆရာပညာရေးမှုတွေတိုင်းဒေသကြီးပြည်နယ်ပညာရေးမှုတွေကဟိုထောင်းနဲ့ဟိုတောင်းကနတိတ်တောင်းကနမကဘူးနော်တိတ်ကန၅သိန်းပေးမှဒီနေစားလာပေးရမယ်
ဟုတ်ကဲ
့အဲ့ခါကျတော့ကျွန်တော်တို့ကဒီယာဒူးတိုးထွန်စွာမှာအခြေခံမှာတော်တော်ကိုရှူးတယ်ဟိုတချို့တွေဆိုပတ်စံပေးလိုက်တယ်ဒီလူက၅သိန်းပေးလို့ဟိုလူက၁၀သိန်းပေးလို့ဆိုတော့၁၀သိန်းပေးတဲ့လူကိုယူပြီးတော့၅သိန်းပေးတဲ့လူကိုမပေးတော့ဘူးအဲ့ဆရာမျိုးတွေကအများကြီးပဲအဲ့တော့ကျွန်တော်တို့ကလက်ပြီးတဲ့ယူလုပ်တဲ့ခါမှာဟိုတော့မပေးနဲ့ကျွန်တော်တို့ကမရရင်ကိုနဲ့သူနဲ့အခွင့်အရေးတူတူပဲမရရင်တိုင်ပါအဲ့တော့တိုင်ဖို့ကလည်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကသူ24နာရီဖွင့်ထားပြီးဖုန်းနံပါတ်ဒီရောလိပ်စာဒီရောဒီလောက်ကြေညာနေပြီကျွန်တော်တို့အကြောဒီစနစ်ထဲကိုအကုန်လုံးပြည်သူပါမရမှာပေါ့နော
်
အဓိကတော့ပေးတဲ့လူကဘာလို့ဆိုအခွင့်အရေးရတဲ့လူပေးပါပဲအဲ့လူကိုဝိုင်းပြီးတော့ထိန်းနိုင်ရင်အဲ့လူလေးတဖြည်းဖြည်းပျောက်သွားနိုင်တယ်ဗျာနည်းမို့ဆိုရင်တော့ကျွန်တော်တို့ကဟိုမုံလုံးဆက်ကူကဖြစ်နေမှာပေါ့နော်ဒီဟာတန်နေရလေဒီပါအဲ့တော့အဂတိတိုက်ဖြတ်ရေးကော်မရှင်ကရှေ့ဆွေးရမှာလဲ၅နှစ်လောက်ခဲ့တယ်ဒါပေမဲ့တမှုမှာတမှုကအရေးယူတယ
်အ
ဲ့ဒါကလေကျွန်တော်ဗိတ်တိတာကလို့ပါမောက်ခချုပ်တောက်တာကူကူကျော်စုကိစ္စပါဒါပေမဲ့အဲ့တုန်းကလေပါမောက်ခချုပ်
ဟုတ်ကဲ့ဆရာဆရာကျိုးဆွနေရကျေးဇူးပါကျွန်တော်ကျန်တဲ့လူတွေလည်းနည်းနည်းအလှက်ပေးခြင်းလို့ပါဆရာဟိုဆွနေရခုလိုအသေးစိတ်ဆက်ရှိလက်ရှိဆွနေရလည်းကျေးဇူးတင်ပါတယ်ကျွန်တော်ခုနောက်တစ်ယောက်ကိုလည်းအလှက်ပေးခြင်းပါသူကတော့ဥမျိုးမြင့်ပါခင်ဗျမြန်မာနိုင်ငံကပါပဲဥမျိုးမြင့်သဘောထားလူရင်းတူရှင်ဆွနေပေးပါခင်ဗျဟု
တ်ဟုတ်ကဲ့ကျွန်တော်ခုအဝိတေကံကိုပတ်ပြအောင်ဆိုရင်အဲ့ဒီရက်ကြီးအဆင့်ကိုကိုပြပြအောင်ဖြစ်သိမှဟောလို့မှာဖြစ်ပါတယ်ခုလိုဟောလို့တဲ့ပုံစံမျိုးဟာကျွန်တော်တို့ဘာကုန်းလဲအောက်ကြီးရဲ့အစ်စ်နဲ့ပြည်မလောက်သွားတယ်လို့တကယ်ပညာရပုဂ္ဂိုလ်ဖြစ်လာလို့
ဟုတ်ကဲ့
တော့ဘောရမလုပ်လို့ရှိရင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ရည်ကြီးရ
ဟုတ်ကဲ့ကျွန်တော်တို့ဟိုတောတာရှင်နေပေးပို့ထားတဲ့စာနှစ်ဆောင်ကြံနေပါသေးတယ်အဲ့ဒါလည်းကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်မှာဖော်ပြခြင်းပါတယ်တယောက်ကတော့ဦးထွန်းဝေဖြစ်ပါတယ်ခင်ဗျာ
ဆိုရတဲ့လက်ထက်အကျင့်ပြချဆားမှုတိုက်ဖြတ်ရေးဂျိုးပန်းလှုပ်ဆောင်နေတာမှန်ပါတယ်ဒါပေမဲ့အတိတ်ကဒုရဲကြီးမားစွာဖြစ်လာခဲ့တာဆိုတော့နှေးကွေးနေပါတယ်မြင်းမြင့်ထန်ထန်လှုပ်ပြန်ရင်လဲမလိုလားအပ်တဲ့အထင်းငော့တွေဖြစ်လာမှာဆိုရင်ဟန်တူပါတယ်ထိတ်တဲ့အေးမယူဘဲတွယ်ဝိုက်တားဆီးတာတွေသာများနေတာတွေ့ရပါတယ်လက်ပေးလက်ယူမှုတွေဘယ်နေရာမှာကြံသေးလဲမေးရင်နေရာစုံပဲလို့ဖြေပြစီသူလက်စားတာကိုအားကျကိုလက်စားတာကိုသူအားကျနဲ့မရရအောင်ဖန်တီးစားကြလို့ပါပြောရရင်နည်းနည်းတော့ငုတ်ရှူသွားပါတယ်ဗျောင်သိပ်မကြတော့ပါဘူးအစိုးရထိရောက်စွာအရေးယူနိုင်လို့မဟုတ်ပါဘူးဘာဖြစ်လို့လဲဆိုရင် social media လို့ခေါ်တဲ့ Facebook ပေါ်ကနေခံစားခဲ့ရတဲ့ပြည်သူတွေရဲ့ပေါက်ကွဲတန်ဆင်းတွေကြောင့်ပါဒါကြီးဆက်လက်ဖြည့်ရှင်းဖို့လှုပ်ဆရာကတော့လက်ပေးလက်ယူကျူးလွန်မှုဥပဒေကိုပိုတင်းကျပ်ပေးပါပြည်သူတွေကြဲကြဲပြန့်ပြန့်ဖော်ထုတ်နိုင်အောင်စီကံကြဖြစ်အောင်ပုံမှန်66ဂါကြီးကိုပြင်ပေးပါကြည့်တတ်ရင်မြင်လွယ်ပါတယ်မလိုအပ်ပဲခက်ခဲအောင်လုပ်ထားတဲ့လုံထုံးလုံနည်းတွေကို simplify ဖြေလျှော့ပေးပါအလုတ်ကန်အခွင့်အလမ်းများဖော်ထုတ်ပေးပါ e-commerce စနစ်အမြန်အကောင့်ထဲပေါ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥထုံးဝရဲ့စာပါနောက်စာစာကတော့ပဲခူးတိုင်းမုံညွန့်မြို့နယ်ကကိုစော်ကြီးရဲ့စာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဟာအစိုးရရန်တရာရဲ့ဌာနဆိုင်ရာနေရာတိုင်းလိုလိုမှာရှိနေသေးပါလက်ပေးလက်ယူမှုပပြဖို့ဆိုတာတော်တော်မလွယ်ကူနိုင်ဘူးလို့ကျွန်တော်ကတော့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ပေးသူနဲ့ယူသူတွေဟာနှစ်ဖက်စလုံးမကြည့်ဘူးတော့မှပေးရသူကဒီလိုပေးမှဖြစ်မယ်လို့နားလေလက်ခံနေရတဲ့အခြေအနေတွေရှိနေစေမို့ပါ။ ဥမာကြောင်းစရာဖြစ်ခြင်းရင်အရေးချင်းစစ်ဆောင်ဝဲအောင်မြည်တာနဲ့ရွေးတဲ့အထဲပါဖို့ပေးရပါတယ်အမှုကလူဖို့ဖြစ်ဖြစ်တက်တာဖို့ဖြစ်ဖြစ်ငွေပေးရင်အစဉ်ပြေမှတည်ကြတယ်လို့အားလုံးကနားလေထားကြပါတယ်တောင်သူတွေဆိုရင်လည်းစိုက်ပျိုးစရိတ်ထုတ်တဲ့အခါမပြောပါလောက်တဲ့ငွေပမာဏဖြစ်တဲ့1000ဖြစ်ဖြစ်900ဖြစ်ဖြစ်အကြောင်းမပေါ်တဲ့ဒေသဖွံ့ဖြိုးရေးအတွက်ပေးကိုပေးရမယ်လို့နားလည်ထားကြပါတယ်ဒီလိုလက်ပေးလက်ယူမှုတွေကိုတားဆီးနိုင်ဖို့အတွက်ကတော့အပြုသဘောလူလားသူတွေနဲ့တာဝန်ရှိတဲ့နိုင်ငံရေးပါတီတွေတိကျတည်ကြပြီးခိုင်မာတဲ့တရားဝင်လက်ပေးလက်ယူမှုတားဆီးရေးအဖွဲ့တွေပူးပေါင်းပြီးလိုအပ်တာတွေကိုပြင်ယူရပါမယ်ပြည်သူတွေကိုဓာတ်ရိုက်ပညာပေးနိုင်ရပါမယ်တောင်ဝန်ယူထားသူအသီးသီးနဲ့တောင်ဝန်ရှိသူအသီးသီးကလည်းအပြူသဘောဆောင်ရပါမယ်ယူသားရပါမယ်ပြည်သူလူထုဘက်ကလည်းရာဂိုင်းနှုံးပြည့်နီးပါပူးပေါင်းပါဝင်လာနိုင်အောင်ကြိုးစားနိုင်ရပါမယ်တဲ့
ဟုတ်ကဲ့ပါခင်ဗျဟိုအခုတော့ကျွန်တော်အစီအစဉ်ပြီးဖို့2မိနစ်လောက်ကြာပါသေးတယ်ဆိုတော့ကျွန်တော်ဟိုဦးသိန်းတန်းဦးကိုပဲအစီအစဉ်အဆုံးသတ်ခင်မှာကျွန်တော်နောက်ဆုံးအနေနဲ့ဟိုမှတ်ချက်တစ်ခုကြားချင်ပါတယ်ဒါကတော့ဒီ NLD အစိုးရအနေနဲ့လည်းကိုရိုင်းကလည်းဂရီပေးထားတယ်အားကြီးလိုက်စားမှုတွေတိုက်ဖြစ်မယ်လို့ပြောထားပါတယ်ဆိုတော့ဒီသူတို့အတွက်ဒီလိုသူတို့ဂရီပေးထားတဲ့အတိုင်းဖြစ်မလာရင်သူတို့အတွက်နိုင်ငံရေးအရာလည်းဟိုထိခိုက်နိုင်တဲ့သူတို့ပုံရိပ်လည်းထိခိုက်နိုင်တဲ့အခြေအနေမျိုးမှာအစိုးရအနေနဲ့ဟိုလုံမယ်ဆိုရင်ဘယ်အပိုင်းကိုပေါ့လေဟိုလုံလဲလုံနိုင်တယ်ဆော့ဆော့ဆရာလည်းပြောတယ်ဥပဒေရလည်းရှိနေပြီသားဆိုရင်တကယ်အကောင့်ထဲပေါ်ဖို့ကဘယ်အပိုင်းတွေကိုစလုပ်ခြင်းလုံမယ်ဆိုရင်ဖြစ်နိုင်လဲဆရာ
ဟုတ်တယ်မဆိုတော့ခရိုဒီတွေစကန်ရမှာပဲခရိုဒီတွေနဲ့ဒီဌာနဆိုင်ရာဟိုတွားလေသူတွေကတိုင်းပြည်ဘာနာတွေမျက်နှာအောင်လှုပ်သွားတာပေါ့ဗျာအမတန်ရေးကြီးတဲ့နေရာမျိုးတွေကိုနှစ်ပဲတပြားပတ်စံနဲ့ငှားဆားသွားတာမျိုးတွေဒါတွေကအလွန်ထင်ရှားတဲ့ဥပမာတွေဗျာဒါမျိုးတွေပြန်ရေးယူပါစာတုံးတို့အဖွဲ့အစည်းကိုတကယ်ပြက်ပြက်တသားဥဆောင်မဲ့ခေါင်းဆောင်တဲ့တဲ့ထုတ်ထည့်ပြီးတော့အတိုင်းနဲ့ call center တွေဖွင့်ပေးလိုက်ပါဟုတ်တယ်ဆိုလို့ရှင်ရေးယူမဟုတ်ရင်တိုင်းနဲ့သူရေးယူတဲ့စနေမျိုးတကယ်ပြက်ပြက်သားသားဖြစ်ပြီးလောက်လာမယ်ဆိုရင်ဖြစ်နေပါလေလုံးဝပြောက်သွားတော့အများကြီးရော့ကြတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးပါဆရာဦးသင်တန်းဦးကျွန်တော်ပါဝင်ဆွေးနွေးပေးကြတဲ့ပုံကိုယ်လေးနောက်တစ်ခါဟို Facebook ကနေပြီးကျွန်တော်တို့မှတ်ချက်တွေပေးခဲ့ကြတဲ့ပုံကိုယ်လေးအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်တချို့မှတ်ချက်တွေတော့ကျွန်တော်တို့ဟိုအသေးမသေးနဲ့အတွက်မဖော်ပြနိုင်တဲ့အတွက်လည်းတောင်းပန်ရပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
စီစဉ်ထုတ်လို့ရမှုမဆုမနဲ့ကိုအောင်လည်းဦးလိုစီစဉ်တက်ဆက်သွားတာပါဒီစီစဉ်ကိုခုလိုစနေနေ့ညပိုင်းမှာအစ်တထုတ်လွှင့်ပေးပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုဒီနေ့ခွေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ဒါရိုက်လီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်ဖီယိုကနေစနေနေ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါမယ်ရှင်
အမေရိကန်နိုင်ငံရဲ့လုံခြုံရေးကိုတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့ဆီးရီးယားနိုင်ငံကဒုက္ခသည်တွေအမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်တာကိုအချိန်ကန့်သတ်မရှိတားမြစ်လိုက်တဲ့သမ္မတရဲ့အမေရိကန်ရဲ့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတောက်ကြာနေကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမောင်းမြင်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုဖြစ်ခဲ့ပြီးတဲ့နောက်လူခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းသွားဖို့ကတူရကီနိုင်ငံအတွက်အရေးကြီးတယ်လို့တူရကီသမ္မတရေဂျက်တာယီအာရိုဝါနဲ့စနေနေ့ကတွေ့ဆုံပြီးမှဗိရှားဝန်ကြီးချုပ်ထရီဇာမေကပြောလိုက်ပါတယ်ခေါင်းဆောင်နှစ်ဦးဟာကုန်သွယ်ရေးကာကွယ်ရေးနဲ့အစွန်းရောက်မှုတိုက်ဖျက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းတူရကီသမ္မတအာရိုဝန်ကပြောပါတယ်မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့ရောင်ပြုံးနျူကလ িয়ার စက်ရုံမှာရှိတဲ့ပလူတိုနီယံတပ်ပေါင်းပုံကနျူကလ িয়ার အစီအစဉ်ကိုပြန်ပြီးတော့စာကောင်းစနေနိုင်တယ်လို့မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကိုစောင့်ကြည့်နေတဲ့အမေရိကန်သုတေသနအဖွဲ့ကပြောလိုက်ပါတယ်ပစိဖိတ်ရဝန်ဒေသတစ်ဝိုက်ကလူတော်များများဟာတရုတ်နဲ့တကူပွဲတော်ကိုဒီကနေ့စနေနေ့မှာကျင်းပကြပါတယ်။လာမယ့်နေ့ဟာတရုတ်ရွာကျက်နှစ်ဖြစ်ပါတယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတော့ထောင်နဲ့ချီတဲ့လူတွေဟာဘုံကျောင်းတွေမှာအမွေတိုင်းတွေထွန်းကြီးပူဇော်ရင်းလာမယ့်နေ့တက်မှာကံကောင်းပြီးကျန်းမာဖို့ဝတ်ပြုဆုတောင်းခဲ့ကြပါတယ်။ Australia Open Tennis အမျိုးသမီးတူချင်းနောက်ဆုံး Final မှာတော့ Serena Williams ဘိုဆွဲပြီးတော့ Grand Slam ဆုဖလာကို23ချိန်မြောက်ဘိုဆွဲသွားပါတယ်။Melbourne မြို့က Rod Laver Tennis ကွင်းကြီးမှာစနေနေ့က Serena Williams နဲ့ Venus Williams တို့အကြိမ်နဲ့ကစားခဲ့ကြတာမှာ Serena Williams က 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ Grand Slam Plaque ကို23ချိန်မြောက်ပူဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရနိုင်ကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Maximum ဖြစ်ပြီးတော့ Engineer ကတော့ Suleiman Dalari ဖြစ်ပါတယ်။ကျွန်မ Ethan စမရှင်။ VOA American သံမနက်ခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 ထိလိုင်းဒိုမီတာ 32.40 48.50 နဲ့လိုင်းလမီတာ 190 တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့တောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.